Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် February လ16ရက်နေ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ဂျမနီမှာချင်းပါနေတဲ့မြို့နစ်လုံချုံညီလာခံတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတရုတ်နိုင်ငံခြားရေးဝန်ကြီးကိုတရုတ်ထောက်လှမ်းမိုးပေါင်းမိုးပြန်ပူပေါင်းနဲ့ထပ်ပြီးမလွတ်ဖို့အတွက်တတိပေးလိုက်ပါတယ်။တူရကီငရင်၁၂မြောက်နေမှာတော့အသက်ရှင်ချင်းသူ၃ဦးကိုထပ်ပြီးကယ်တင်နိုင်ခဲ့ပါတယ်။ပြည်ပရောက်တိုင်းရင်းသားတွေကတော့85နှစ်မြောက်ချင်းမျိုးသားနေကိုပြည်ပမှာပဲချင်းပါကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစောမှုကြော်ရင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းလေးအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့စီစဉ်ထားပါတယ်
။ဘုံကြီးလွားနေရတယ်၊တောင်တိတ်နေရတယ်။အလုံးကြီးရတော့လုံအောင်သူတို့နေရာပြစ်ပွင်းလာရှိပြီးတော့ပြန်လှည့်သွားတယ်ဒီညပိုင်းမှာပြစ်မဲ့နေတာရှိတယ်မှာ
။ KNU ဌာနချုပ်ရှိရာတမ9နယ်မြေအတွင်းအာဏာသိမ်းစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အတွက်ဒေသခံအရသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။မကြာမီပဲတရင်ကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒုအသံဒီမိုကရေစီလူခွင့်နဲ့ခေပန်ကဘာအာရှနိုင်ငံရေးလျှော်စီးပွားသတင်းများဥရုယာဂျီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ဒေါခင်မျိုးသက်နဲ့ကျွန်တော်တို့အတူသတင်းတွေကိုတင်ပြပေးပါမယ
်။ဂျာမနီနိုင်ငံမြူနစ်မှာကျင်းပနေတဲ့လုံခြုံရေးညီလာခံကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ဟာရှနေ့နေ့မှာတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးအမေရိကန်ဝေဟင်ကိုတရုတ်ကထောက်လှမ်းရေးမိုးပြန်ပူပေါင်းတွေထပ်ပြီးတော့လွှတ်တင်တာမျိုးမလုပ်ဖို့ပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကတွစ်ဆုံပွဲပြီးထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုဆိုင်ရာဘယ်လိုချိုးဖောက်မှုမျိုးကိုမှလက်ခံမှာမဟုတ်ကြောင်းပြက်ပြက်သားသားပြောကြားခဲ့တယ်လို့အတော်မြင်မာတဲ့ဝေဟင်မှာပြန်တန်းတဲ့တရုတ်ရဲ့ထောက်လှမ်းရေးမိုးပြန်ပူပေါင်းအစီအစဉ်ဟာကမ္ဘာတိုက်ကြီး9တိုင်မှာရှိတဲ့နိုင်ငံပေါင်း40ကျော်ရဲ့ဝေဟင်ပိုင်နက်တွေကိုကျူးကျော်ပြန်တန်းတာတွေ့ခဲ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အမေရိကန်ရဲ့အရေးယူဒဏ်ခတ်မှုတွေကိုစနစ်တကျရှောင်တိန်တာဒါမှမဟုတ်ရုရှားကိုပစ္စည်းဆိုင်ရာတရုတ်ကပံ့ပိုးပေးတာမျိုးလုပ်မယ်ဆိုရင်နောက်ဆက်တွဲရှုပ်ထွေးမှုတွေအကျိုးဆက်တွေရင်ဆိုင်ရဖို့ရှိတယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးကိုဝန်ကြီးဘလင်ကင်ကသတိပေးခဲ့တာပါ။အမေရိကန်တရုတ်နှစ်နိုင်ငံကြားတင်းမာမှုတွေရောပေါင်းစူးစမ်းနေတာဖြစ်ပြီးခေါင်းဆောင်မှုကတော့လှုပ်ဝက်တနေရာမှာတွေ့ဆုံကြတာပါ။တရုတ်ကလွှတ်တင်တဲ့ထောက်လှမ်းမိုးပြန်ပူပေါင်းကြောင့်ပြီးခဲ့တဲ့သတင်းပတ်ဝန်ကြီးဘလင်ကင်တရုတ်နိုင်ငံခီးစဉ်ဖျက်သိမ်းခဲ့တဲ့နောက်မှာအခုလိုမြူနစ်လုံခြုံရေးညီလာခံတက်ရောက်ချိန်မှာတီးတန့်တွေ့ဆုံတာဖြစ်ပါတယ်။ညီလာခံတက်ရောက်လာတဲ့ American ဒုသမ္မတကမလာဟဲရစ်ကတော့ယူကရိန်းကိုရုရှားကကျူးကျော်ဆက်ဆင်နွှဲခြင်းကစပြီးတရုတ်အစိုးရရဲ့ရုရှားနဲ့ဆက်ဆံရေးပိုနက်ဆိုင်လာမှုပေါ်စိတ်နှောက်ယှက်ဖြစ်ရတယ်လို့ညီလာခံမနေ့ပိုင်းမှာပြောကြားခဲ့ပါတယ
်။တူရကီမှာငလျင်ကြီးလှုပ်ခဲ့ပြီးစနေရက်အကြာပြိုကျနေတဲ့တိုက်ခန်းအဆောက်အဦတွေကြားကအသက်ရှင်လျက်ရှိတဲ့တာမီတာဖ၃ယောက်ကိုရှာဖွေတရှိခဲ့ပြီးကယ်တင်နိုင်ခဲ့တဲ့အကြောင်းတူရကီအစိုးရသတင်းဌာနကစနေနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။အသက်49နှစ်အရွယ်စမီယာမိုဟာမက်အကာနဲ့အသက်40အရွယ်သူ့ရဲ့ဇနီးတို့နဲ့အတူအသက်12နှစ်အရွယ်သူတို့ရဲ့သားကိုကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ကာဂျစ်စတန်ကနေလာရောက်ကူညီတဲ့ရှာဖွေကယ်ဆယ်ရေးအသင်းကတွေ့ရှိကယ်တင်နိုင်ခဲ့တာဖြစ်ပါတယ်သူတို့ဟာဒဏ်ရာတွေရခဲ့ပြီးအစာအုပ်အပြက်အောက်မှာနာရီပေါင်း300နီးပါးလောက်နေခဲ့ရပါတယ်ဖခင်ပြည်သူဆမီယာဟာတတိယနေပြီးမူစတာဖာတက်ကသူမူစတာဖာကမယ်တက်ကသူဆေးရုံမှာဆေးကုသခံယူနေတယ်လို့ငလျင်တန်ခံရတဲ့ခရိုင်မျိုးတော်ကိုရောက်ရှိနေတဲ့တူရကီချမ်းမာရေးဝန်ကြီးကပြောဆိုပါတယ်ဒါဖြစ်သူကတော့ဆေးရုံရောက်ပြီးအတော်အကြာမှာတည်ဆုံသွားခဲ့ပါတယ်သူတို့ကိုရှာဖွေတွေ့ရှိတဲ့နေရာမှာနောက်ထပ်တည်ဆုံတဲ့ကလေးငယ်နှစ်ဦးကိုတွေ့ရှိခဲ့တယ်လို့လည်းကယ်ဆယ်ရေးသမားတွေကပြောပါတယ်။သူတို့ဟာစမီယာအက်ကာရဲ့ကလေးတွေဖြစ်ပါတယ်။ပြီးခဲ့တဲ့ February 6ရက်နေ့ကပြင်အား9တပ်သမားရှိတဲ့ငလျင်ဟာတူရကီနဲ့ဆီးရီးယားတခြားလောက်ခတ်ခဲ့ပြီးတေဆုံသူစုစုပေါင်း 46,000 ကျော်လောက်ရှိခဲ့ပါတယ
်။အခုဆိုရုရှားကယူကရိန်းရဲ့လျှက်စစ်ဒဏ်ပေးစနစ်တွေကိုပြစ်မှတ်ထားပြီးဇက်တိုက်လို့တိုက်ခိုက်နေပေမဲ့ယူကရိန်းရဲ့နေရာအတော်များများမှာတော့လျှက်စစ်တပ်ပြတ်မသွားဘူးလို့ယူကရိန်းသမ္မတကစနေနေ့မှာပြောပါတယ်။ဒဏ်ရာရအောင်ပြင်ဆင်မွမ်းမံပေးနေတဲ့လုပ်သားတွေကိုလည်းချီးကျူးပါတယ်။ မကြခင်လတွေတွင်ကရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လို့ရအခြေခံပင်မအဆောက်အုံတွေကိုထပ်တလဲလဲတိုက်ခိုက်ခဲ့တာဖြစ်ပြီးတန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေဟာအမှောင်နဲ့နေရတယ်လို့အေးဒက်လွန်ခဲ့တဲ့ဆောင်းအာဒီအတွင်းအပူဓာတ်မရတာရေမရတာတွေနဲ့ရင်ဆိုင်နေရတာပါတချိန်နဲ့မှာပဲဂျာမနီကမြူနစ်လုံခြုံရေးညီလာခံကိုတက်ရောက်နေတဲ့ American 2သမ္မတကမလာဟဲရစ်ကယူကရိန်းနိုင်ငံကိုကျူးကျော်စစ်တိုက်နေတဲ့ရုရှားရဲ့လုပ်ရဟာလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းစနေနေ့မှာပဲကြေညာလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုနိုင်ငံတကာတိုင်ဝမ်ကနေနောက်ထပ်ဖယ်ချင်နိုင်ဖို့နဲ့သူ့အစိုးရအဖွဲ့ဝင်တွေကိုနိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်ဖို့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်အောင်အမေရိကန်အစိုးရကမျှော်လင့်ကြောင်းနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့ရုရှားသမ္မတပေါ်အရေးယူမှုကြောင့်ရုရှားဟာအခုဆိုရင်အင်အားချိနေတဲ့နိုင်ငံတစ်ခုဖြစ်နေပြီလို့လည်းအမေရိကန်ထုသမ္မတကပြောကြားခဲ့ပါတယ်။
ရုရှားနိုင်ငံကနိုင်ငံရေးအကျဉ်းသားအန်ဒရီပီဗိုဗာရိုဟာဘယ်အကျဉ်းထောင်မှာရောက်နေတယ်ဘယ်မှာရှိနေတယ်ဆိုတာကိုရုရှားတာဝန်ရှိသူတွေကပြောဆိုဖို့ညှင်းဆိုနေတာလက်နဲ့ချီကြာနေပြီဖြစ်တဲ့အတွက်စိုးရိမ်ပူပန်မှုကြောင့်လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ HRW ကစနေနေ့မှာထုတ်ပြန်ပြောဆိုခဲ့ပါတယ်နိုင်ငံရေးအရာဖမ်းဆီးထောင်ချထားတာကိုရုံသိမ်းပြီးချက်ချင်းပြန်လွှတ်ပေးဖို့နဲ့သူကိုမိသားစုအပါအဝင်သူ့ရဲ့ရှေ့နေနဲ့ပါတွေးခွင့်ပေးဖို့ HRW ကတောင်းဆိုထားပါတယ်။ Andre Pivovaro ကိုအဖွဲ့အစည်းတစ်ခုကိုဦးဆောင်တယ်ဆိုတဲ့စွပ်စွဲချက်နဲ့ပြီးခဲ့တဲ့ဇူလိုင်လတည်းတုန်းက1000နှစ်ချခဲ့ပါတယ်။သူဟာပွင်လင်းလွတ်လပ်တဲ့ရုရှားအတွက်ပြည်သူလှုပ်ရှားမှုဆိုတဲ့ဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုကိုဦးဆောင်သူဖြစ်ပါတယ်။ရုရှားအစိုးရကိုငြိမ်းချမ်းစွာဝေဖန်ခဲ့တဲ့အတွက်သူနဲ့သူ့မိသားစုဟာအခုလိုဒုက္ခခံစားနေရတာဖြစ်တယ်လို့HRW ရဲ့တာဝန်ရှိသူကပြောဆိုခဲ့ပါတယ်သူကိုပြီးခဲ့တဲ့ဒီဇင်လပါလခရေကထောင်နေရွှေပြောင်းနေခဲ့ပြီးဇန်နဝါရီလ18ရက်နေ့ကသူ့ရဲ့စာတစောင်ကိုမိသားစုနဲ့ရှင်းနေကနောက်ဆုံးလက်ခံရရှိပြီးနောက်သူဘယ်နေရာမှာရောက်ရှိနေတယ်ဆိုတာကိုသိခွင့်မရတော့ဘူးဖြစ်နေတာပါ
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam အမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်85နှစ်မြောက်ချင်းမျိုးသားနဲ့ဆင်ရုအခမ်းအနားကို February 16ရက်မှာ American ပြည်ထောင်စုကပြည်내အတော်များများမှာရော Netherlands နိုင်ငံမှာပါကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကချင်းပြည်နယ်တွင်နေမည်ရှင်းလင်းရေးလှုပ်ဆောင်နေတာမို့ချင်းတိုင်းရင်းသားတွေပြည်ရင်းမှာချင်းမျိုးသားနဲ့မကျင်းပနိုင်မဲ့ဖြစ်နေခြင်းမှာပြည်ပရောက်ချင်းတိုင်းရင်းသားတွေကအခုလိုအမျိုးသားနဲ့ကျင်းပပြီးပြည်ရင်းကိုကူညီထောက်ပံ့သွားမယ်လို့ချင်း Community အဖွဲ့တာဝန်ခံတဦးဖြစ်တဲ့ကိုဒေါမ်ခတ်ကပြောပါတယ
်။ချင်းတောင်မှာဆိုလို့ရှိရင်ချင်းမျိုးသားနဲ့ကျင်းပဖို့မပြောနဲ့ထွက်ပြေးနေရတယ်ဟိုစစ်တပ်ရဲ့ညင်ပါနေစမှုတွေနဗရမယွာရီအိမ်နေမျိုးမှုတွေအထက်ထဲမျိုးစုံနဲ့ကြုံရတယ်အဲကြောင့်တောင်ပေါ်မြေပြတ်ကပွားတစ်ခုလုံးမှရှိတဲ့ချင်းမျိုးသားတွေအားလုံးစစ်စီလုံးလုံးနဲ့ဒီစစ်အာဏာရှင်ကိုရောက်တဲ့နေရာမှာရတဲ့အခြေအနေနဲ့တွန်းလှန်တိုက်ဖြတ်ဖို့ရတဲ့ပါဝင်ဖို့ချင်းမျိုးသားနဲ့မလဲပိုက်တွန်းအပိစကားပြောတဲ့အစီအစဉ်လေးလည်းကျွန်တော်ထည့်ထားတယ
်။ Maryland ပြည်နယ်မှာကျင်းပတဲ့ပွဲကို Washington DC, Virginia နဲ့ Maryland ပြည်နယ်တို့ဝိုက်ကချင်းတိုင်းရင်းသားတွေတခြားတိုင်းရင်းသားတွေပါတက်ရောက်ခဲ့ကြပါတယ်။ဒီချင်းအမျိုးသားနေပွဲကို Maryland ပြည်နယ်အထက်လွှတ်တော်မှ Clarence Lam လည်းတက်ရောက်အပိစကားပြောသလို NUG အစိုးရနှီးပညာနဲ့ဆက်သွယ်ဝင်ကြီးဦးထင်နဲ့အောင်လည်းတက်ရောက်ပါတယ်။ American ပြည်ထောင်စုကိုလက်တော်ရောက်နေတဲ့ NUG နိုင်ငံခြားရေးဝင်ကြီးဒေါ်စင်မအောင်ကတော့အမေရိကန်အလဲပိုင်းအင်ဒီယားနာပြည်နယ်ကချင်းအမျိုးသားနေအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။အလားတူနယ်သာလန်နိုင်ငံ The Hague မှာကျင်းပတဲ့ပွဲကိုတော့အင်္ဂလိပ်ချင်း Belgium, Germany, ပြင်သစ်နဲ့ Italy ရောက်ချင်းတိုင်းရင်းသားတွေတက်ရောက်ပြီးချင်းပြည်နယ်ရင်းဒုက္ခရောက်နေတဲ့စစ်ပေးဆောင်ပြည်သူတွေအတွက်အလူကောက်ခံပြီးကန်ဆာမဲဖွင့်တာရန်ပုံငွေရှာတာပြုလုပ်ခဲ့ပါတယ
်။မြောက်ကိုရီးယားကကမ္ဘာအနှံ့ပစ်ခတ်နိုင်တဲ့ ICBM အမျိုးအစားတိုက်ချင်းပစ်ပဲရင်တမစ်ဆိုင်ဒုံးဒဇင်းကိုပထမဆုံးချိန်စနေနေ့တုန်းကပြစ်ခတ်ဆန်တာခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့ရက်သတ္တပတ်ထဲကမြောက်ကိုရီးယားတပ်မတော်ထူထောင်ချင်း85နှစ်ပြည့်အခမ်းအနားမှာ ICBM တိုက်ချင်းပစ်ဒုံးတွေအပါအဝင်ဒုံးလက်နက်တွေအများအပြားထုတ်ဖော်ပြသခဲ့ပြီးနောက်အခုလိုဆန်တာပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒ ဒီဒုံးလဲနဲ့ဟာကောင်းကင်မှာတနာရီကျော်ကြာလောက်ပြန်တန်းနေခဲ့ပြီးဂျပန်နိုင်ငံဟိုကိုဒိုကျွန်းစုတွေကအိုရှိမာကျွန်းရဲ့အနောက်ဘက်မိုင်120အကွာလောက်ပင်လယ်ပြင်ထဲကိုကျောက်ရောက်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ဒါဟာနိုင်ငံတကာအတိုင်းအဝိုင်းကိုရန်စတာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောပါတယ်ဒီတိုက်ချင်းပစ်ဒုံးမြန်ဟာမိုင်ပေါင်း3500လောက်အမြင့်ထိတက်ခဲ့ပြီးခီးအကွာဝေးမိုင်550ကျော်အထိရောက်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဒီဒုံးဟာအမေရိကန်ပြည်ထောင်စုအထိရောက်ရှိနိုင်တဲ့မိုင်1800လောက်အကွာဝေးအထိသွားနိုင်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ
်ကရီဘီယံပင်လယ်ဒေသရင်းက15နိုင်ငံပါဝင်တဲ့Caricom အဖွဲ့ရဲ့44နှစ်မြောက်နှစ်ပတ်လည်ညီလာခံကိုဗဟားမြောက်မှာဥမာ3ရက်ကြာကျင်းပပါတယ်။ Haiti ဝန်ကြီးချုပ် Henry Henry ကတော့ဒီလူစုဂိုင်းတွေရဲ့အန်ဒီယေကိုနှိမ်နင်းဖို့အတွက်နိုင်ငံတကာကနေဂျာဝင်ဆောင်ရွက်ပေးဖို့အစည်းအဝေးမှာပန်ကြားခဲ့ပါတယ်
။ The path towards bringing peace and stability to Haiti
အခုလုံးလုံးဆယ်မှာ Haiti မှာတည်ငြိမ်အေးချမ်းမှုအတွက်ဆင်ရချထားတာမရှိသေးပဲ Haiti ရဲတွေပဲရှိသမျှအင်အားနဲ့အတက်နိုင်ဆုံးစူးစမ်းနေရတာဖြစ်ပြီးတော့နိုင်ငံလုံခြုံရေးရန်စရာတိုးတက်အောင်တိစောက်ဖို့လိုနေတယ်လို့ပြောပါတယ် Haiti နိုင်ငံမြို့တော်မှာ60ရာခိုင်နှုန်းကျော်လောက်ကိုလူစုခိုင်းတွေကထိန်းချုပ်ထားမယ်လို့ခန့်မှန်းပါတယ် America နဲ့ Canada နိုင်ငံကတက်တွေဦးဆောင်ပြီးဒီခိုင်းတွေကိုခြေမုံပေးဖို့ဝန်ကြီးချုပ်ကအကြံပြုခဲ့တာပ
ါကမ္ဘာဖလားနဲ့ English Premier Leagueပွဲတွေမှာကစားခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားခရစ်စတီယန်အတ်ဆူဟာတူရကီငလျင်အတွင်းပြိုကျနေတဲ့အဆအဦးတွေအောက်မှာတည်ဆုံနေတာကိုရှာဖွေတွေ့ရှိခဲ့ရကြောင်းတူရကီဘောလုံးအသင်းကစနေနေ့တုန်းကထုတ်ပြန်ပြောဆိုပါတယ်အသက်32နှစ်အရွယ်ဂါနာနိုင်ငံသားဘောလုံးသမားအတ်ဆူဟာငလျင်လှုပ်ခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကတည်းကပျောက်ဆုံးနေပြီးဟော့တင်းမျိုးကပြိုကျနေတဲ့တိုက်ခန်းအဆအဦးအပြည့်အစည်းတွေကြားမှာသူ့ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်အတူရဲ့အကိုနဲ့အမွာဘူးညီအမတို့ဟာညီမတို့ဟာသူ့ကိုရှာဖွေတွေ့ရှိတဲ့နေရာမှာရောက်ရှိခဲ့ပါတယ်။သူ့ရဲ့ရုပ်အလောင်းကိုတကြုံဖို့အတွက်ဂါနာကိုပြန်လည်တည်ဆောက်မှာဖြစ်တယ်လို့ဂါနာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အတူဟာ2012ခုနှစ်ကနေ2019ခုနှစ်အတွင်းဂါနာနိုင်ငံအတွက်နိုင်ငံတကာပွဲပေါင်း65ပွဲအနိုင်ရအောင်ကစားပေးခဲ့သူဖြစ်သလို2014ခုနှစ်ကမ္ဘာဖလားပွဲမှာဂါနာအသင်းကကစားခဲ့ပါတယ်။ဒါပြင်အင်္ဂလိပ်ပရီးမီယံလီးဂ်အသင်းနဲ့ဖြစ်တဲ့Everton, Chelsea, Newcastle United တို့မှာကစားခဲ့တာဖြစ်ပါတယ်။နောက်ဆုံးတော့တူတကီဘောလုံးအသင်းဖြစ်တဲ့ Hittite Sport မှာကစားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ The Voice of America, VOA.
သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပါအောင်မယ်။KNU ဌာနချုပ်ရှိရာကရင်အမျိုးသားအစည်းအရုံးတက်မှတ်ခွင့်ထိန်းချုပ်ရနယ်မြေဖန်ခိုင်တဲ့ကို February 16ရက်နေ့မှာစစ်ကောင်စီဘက်ကလေးရင်၄ချိန်လောက်လာရောက်ပြန်တန်းခဲ့တာကြောင့်စီရေးအရာပြင်းထန်မှုတွေရှိလာနိုင်တဲ့ဆိုပြီးဒေသခံတွေကစိုးရိမ်နေကြသလိုနေမှာမနေရတော့ပဲတင်းရှောင်ထွက်ပြေးနေကြတာတွေရှိပါတယ်တောတောင်တွေထဲမှာပုန်းခိုနေကြသလိုတချို့ကတော့ထိုင်းနိုင်ငံဘက်ချမ်းအထိထွက်ပြေးကြပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မတ်အေးမာကပြောပြမှာပါ
စီရင်မျိုးသားစီယုံဌာနချုပ်ရှိရာတက်မာခွနစ်ထိန်းချုပ်ရာနယ်မြေဖအံခရိုင်ထဲမှာတော့ဖေဖော်ဝါရီလ18ရက်နေ့မှာစစ်ကောင်စီဘက်ကလေရင်တွေလာရောက်ပြန်ဝဲတာကတော့မနေ့ပိုင်းမှာ2ချိန်နေ့လယ်ပိုင်းမှာ2ချိန်ပြန်ဝဲမှုတွေလုပ်ခဲ့ပါတယ် KNU တက်မာ9နဲ့တက်မာ6နယ်မြေတွေကိုလေချောင်းကနေတလတဲ့နဲ့အချိန်58ချိန်လောက်ဘုံကျဲတာတွေရှိခဲ့ပေမဲ့တက်မာခွနစ်ဘက်ကတော့စစ်ကောင်စီဘက်ကလေချောင်းကနေတိုက်ခိုက်တာတွေမရှိခဲ့ပါဘူးအခုခါမှာတော့ဌာနချုပ်ရှိရာနေရာကိုလေရင်နေ၄ချိန်လောက်လာတာကြောင့်လေချောင်းတိုက်ခိုက်ဖို့ပြင်ဆင်တဲ့အနေနဲ့စီရင်တင်းမာမှုတွေရှိနိုင်တယ်ဆိုပြီးအဲ့ဒီနယ်မြေတဲကတက်ကြွလှုပ်ရှားသူတို့ကအခုလိုပြောပြပါတယ
်ဒီဘူတော်တော့ကျွန်တော်ကိုမကြည့်နေရတယ်ကိုမကြည့်လွားနေရတယ်တောင်တိတ်နေရတယ်အလုံးဒီရင်ကတော့လုံးဝသူတို့ဟိုနေရာပြပွင့်လာရှိပြီးတော့ပြန်နေပါတယ်ဒီညာဘက်ကပြစ်မဲ့နေတာရှိတယ်မှာ
ဒီအတွက်ဒေသခံတွေဟာနေအိမ်တွေမှာမနေရတော့ပဲတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကမ်းထိထွက်ပြေးနေရတာပုန်းရှောင်နေရတာတွေရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်
။ဆောမင်းကတော့နှစ်ခေါက်ထလာပါဆော။ညာဘက်ကထပ်နာတယ်။ဟောအခုကတကယ်များတော့မစလီဖြစ်သေးဘူးရှင်။အခုတင်းလို့တင်းလာပဲကျနော်။အ
ဲ့ဒီဒေသကကျေးရွာလူကြီးတွေကတော့ဒေသခံပြည်သူတွေကိုတိတ်ရှောင်ကြဖို့နှိုးဆော်မှုတွေလုပ်ခဲ့ပြီးဒေသခံတွေကလည်းအထုပ်အပိုးတွေတည်ဆောင်ပြီးတော်တောင်တွေတဲ့လှိုင်ကူတွေတဲ့တိမ့်ချောင်ယုံသားမကတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကမ်းထိထွက်ပြေးနေကြရပါတယ်။ ဒီနေ့ထဲမှာပဲလေရင်ကလေးချိန်လောက်လာရောက်ပြန်တန်းခဲ့တာကြောင့်စိုးရိမ်မှုတွေဖြစ်နေပြီးအသက်ကြီးသူတွေအမျိုးသမီးတွေကလေးငယ်တွေကတော့နေ့လယ်ပိုင်းကစပြီးရှောင်းတိန်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ကရင်ပြည်နယ်ထဲမှာတော့စစ်ဘေးရှောင်တဲ့လူဦးရေ 3000 လောက်ရှိတယ်ဆိုပြီးခရယာညူဘက်ကသတင်းထုတ်ပြန်မှုတွေရှိပါတယ်။အခုဆိုရင်စစ်ကောင်စီဘက်ကတမဟာအသီးသီးမှာလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်
စစ်ဘေးရှောင်သူတွေဟာအခုချိန်ထိလည်းနေရမပြောင်းနိုင်ကြသေးပါဘူးရှင်။မအေးမှာပြောပြသွားတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒုအသံအစီအစဉ်ကိုတင်ပြပါမယ်။မြန်မာနိုင်ငံမှာလူငယ်တွေတန်တရားနဲ့ဖမ်းဆီးခံရတာရိုက်နှက်နှိပ်စက်ထောင်ချခံရတာတွေဟာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပုံမူတည်တည်တသာဆိုးလာခဲ့တယ်လို့လူ့အခွင့်အရေးတကြွလှုပ်ရှားသူတွေနဲ့ကို
ဆက်သားထွက်လာတယ်အဲလည်းနဲ့ပြည်စုံနဲ့မသိနိုင်ငံသားရလို့ပဲပြီးတော့ဒီလိုဘုံဘုံတော့ဘုံတော့ဆဲပြီးတော့ကျွန်တော်တို့
အဲဒီဖြည့်ခတ်ဖို့တည်းဆိုလို့ရှိရင်ကျွန်တော်တို့ကဘာမှလည်းစစ်စစ်လာမျိုးမရှိပါနဲ့အဲဒီမျိုးလူမဲ့ဖျောက်အနောက်ကနေတင်းနာနဲ့လက်ပြည့်တဲ့ဖြည့်ဖို့တော့ပေါ့နော
်စစ်ကောင်စီလက်ထက်မှာလူငယ်တွေဆွဆွဲဖမ်းဆီးထိမ့်သိမ်းခံရတဲ့ဖြစ်ရပ်တွေဟာမရေမတွက်နိုင်အောင်ရှိနေပါတယ်အထူးသဖြင့်လူငယ်တွေအုပ်စုလိုက်ရှိနေတာခရီးသွားလာကြတာမျိုးတွေဆိုရင်ပို့ပြီးတော့ဖမ်းဆီးခံရပါတယ်မကြသေးခင်ကမကွေးတိုင်းဘက်ကဖြစ်ရပ်တစ်ခုမှာဆိုပခုတ်ကူမျိုးကရွာတရွာအနီးမှာလူငယ်6ယောက်ဖမ်းဆီးခံလိုက်ရပါတယ်သတင်းတွေထဲမှာတော့လူငယ်တွေဟာဒေသခံ PDF နဲ့ဆက်ဆက်တယ်လို့ဆွဆွဲချက်နဲ့ဖမ်းဆီးခံရတာလို့ဖော်ပြတာတွေရှိပေမဲ့သူတို့တွေဟာအရက်သားတွေလားဒေသခံ PDF နဲ့ဆက်ဆက်နေတာလားဆိုတာကိုတော့သိချအတိမပြုနိုင်သေးပါဘူးဒါပေမဲ့သူတို့ရဲ့ငယ်ရွယ်မှုတွေကသူတို့ကိုစစ်ကောင်စီတပ်တွေရဲ့ပြစ်မှတ်ဖြစ်စေခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အသံတချို့ကိုပြောင်းလဲထားသလိုအသံအစားထိုးဖတ်ထားပါတယ်ရှင်။
ကျွန်တော်တို့တော့အရင်ကတော့လက်ပိတ်တိုင်းထိုင်နေအချင်းစီလို့တို့ပေါ်လုံးမဲမှမဟုတ်ဘူးရတဲ့ကံပေါ်လာရင်ဆောင်လို့လက်ပိတ်တိုင်းသွားပြီးရလာပါဗျာစကားကြိုက်ကြတဲ့ဆိုတာလည်းအဲ့လိုဆိုရထားလာတာဗျာအဲတကယ်ရင်းတရားမှလည်းနိုင်ငံရေးကြောင့်ပြောခဲ့တဲ့တထားနိုင်ငံရေးကြောင့်ပြောလိုက်တဲ့ဆိုရင်အဲ့ဒီဆိုအရောက်ဝဲတော်တော့ဟောဒီဒီဒီဟောနေဘက်ကတလင်းလို့တော့ငါထိုင်နေမယ်ဆိုရင်ဒါအဲ့ဒီပြောလိုက်တဲ့လူကိုလုံရဲ့အုပ်စုကနောက်ရက်တားထိုင်ရင်သူတို့တော့လက်ပိတ်ကြတယ်လို့ပြောတယ်အဲ့လိုမျိုးကြိုပြီးလာပြီးဆောင်ပြီးထိုင်ပြီးစစ်တာဆေးတာလို့ဆိုတာကျွန်တော်မြန်မာပြည်ကိုရည်ရည်ရတယ်အဲ့လိုမျိုးအခြေအနေရှိရ
ပါရန်ကုန်မြို့မှာနေထိုင်တဲ့လူငယ်ကိုဟင်းကသူကြုံတွေ့ခဲ့ရတာကိုပြောပြခဲ့တာဖြစ်ပါတယ်အခုဆိုစေုပ်ချုပ်ရေးအောက်မှာနေထိုင်ရတာကစိတ်လုံခြုံမှုမရှိတော့ဘူးလို့သူကဆိုပါတယ်အသက်20ဝန်းကျင်အရွယ်မတ်တီရီကတော့တငယ်ချင်းတွေနဲ့တွေ့ဆုံပြီးပြောကြမယ်ဆိုပြီးတငယ်ချင်းတို့ရဲ့မွေးနေ့ပွဲကိုလာခဲ့ပါတယ်ဒါပေမဲ့အဲ့ဒီအိမ်မှာမွေးလေပွဲလုပ်နေတော့သူတို့တငယ်ချင်းတစုစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးတာကိုခံလိုက်ရပါတယ်
။အဲ့ဒီကတငယ်ချင်းမွေးနေ့တငယ်ချင်းကသူ့မွေးနေ့မဟုတ်ကြွေးမဲ့လာခဲ့ဆိုပြီးချင်းကိုညီမသွားခဲ့တယ်။သွားတာကတော့ညီမတယောက်တည်းသွားတာ။အဲ့ဒီချင်းသားရဲ့နေရာမှာ9ရက်လောက်တော့ရှိရဲ။ညပိုင်းလောက်မှာအစီအင်းစစ်မယ်ဆိုပြီးတော့တကားလာခောက်တယ်။ညီမတို့ကအစီအင်းမတိုင်တာတော့အဲ့ဒီအိမ်ပိုင်ရှင်အမကနေပြီးတော့သူ့ဘဲတိုင်ထားတာရှိတော့သူ့အစီအင်းကိုပြတယ်။အဲ့ဒီအချိန်မှာညီမတို့ကနောက်ဖေဘမှာပုန်းနေကြတယ်။
ခန်းထဲရှိနေတဲ့အသက်20ဝန်းကျင်အရွယ်ယောက်ျားလေးလေးဦးနဲ့မိန်းကလေး3ဦးစလုံးဖမ်းဆီးခံခဲ့ရပြီးညာရင်းချင်းစစ်ကြောရေးပို့ခံခဲ့ရပါတယ်။သူတို့အဖွဲ့ထဲမှာတော်လန်ရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်တဲ့လူငယ်တအူးပါဝင်နေတာကြောင့်စစ်ကြောရောက်တဲ့အခါသူတို့ကိုပါတော်လန်ရေးနဲ့ဆိုင်နာတွေကိုဆွဆွဲမင်းမြန်းတာခံခဲ့ရတယ်လို့မတ်တီရီကဆိုပါတယ်
။ညီမတို့ကိုမျက်စိကိုအဝတ်စီရဲလက်ပြန်ကြိုးတုပ်ပြီးတော့ဖမ်းခေါ်သွားကြတယ်။ညနေလောက်ကျတော့ရွှေပြည်သားစစ်ကြောကြီးကိုပို့တယ်ယောက်ျားလေးတွေရောမပါဘူးမိန်းကလေးတွေကိုအရင်ပို့တာအဲ့ဒီမှာမေးပြီးရိုက်တယ်နေရဘဲတက်ကလည်းတော်တယ်ဘယ်နှခါသွားဘူးလဲယောက်ျားတစ်ပိတ်ရောဘယ်နှခါလိုက်ဘူးလဲမေးတယ
်မတ်တီရီနဲ့အခြားမိန်းကလေးနှစ်ဦးကိုဖမ်းဆီးပြီး၁၇ရက်အကြာမှာပြန်လွှတ်ပေးခဲ့ပြီးမယ်ယောက်ျားလေးလေးဦးကိုတော့အကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုခဲ့ပြီးထောင်ဒဏ်၈နှစ်ကနေ၁၅နှစ်အထိချမှတ်ခဲ့ပါတယ် စစ်ကောင်စီဟာအာဏာစသိမ်းတဲ့2021ဖေဖော်ဝါရီတရနေ့ကစလို့သူတို့ကိုဒီဇိုင်းမမတ်တော်လှန်ပုတ်ကန်ကြသူလူငယ်အင်အားစုတွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေစတိုက်လှုပ်ဆောင်နေပါတယ်။လူငယ်တွေကလည်းလမ်းပေါ်ကဆန္ဒပြပွဲတွေကနေစပြီးမြို့ပေါ်ပျောက်ကြားသပိတ်တွေနဲ့တော်ရင်လက်နက်ကင်လမ်းစဉ်တွေအထိအာဏာရှင်စန့်ကျင်တဲ့ကဏ္ဍအသီးသီးမှဥဆောင်ပါဝင်နေကြသေးပါဒါကြောင့်စစ်ကောင်စီလက်ထက်လူငယ်တွေတန်တရားနဲ့ဖမ်းဆီးခံရတဲ့ဖြစ်စဉ်တွေကမြို့ပြတွေကနေကြေးလက်အထိနိုင်ငံအနှံ့မရေမတွက်နိုင်အောင်ရှိနေပါတယ်။ဒီလိုစစ်စေးမြင့်မြန်ပြီးတန်တရားရှိရင်ဖမ်းဆီးတာမျိုးတွေကလူငယ်တွေရဲ့ခုခံတော်လှန်မှုအားကောင်းတဲ့ဒေသတွေမှာဆိုရင်အခြေအနေတွေကပိုဆိုးပါတယ်။တနင်္သာရီတိုင်းဘက်မှာတော့စားတောက်ဆိုင်မှာမွေးနေ့ဝဲလုံနေတဲ့လူငယ်တစုကိုစစ်ကောင်စီတပ်သားတွေကတမင်ဝင်ဖမ်းတာမျိုးလုပ်ခဲ့ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနေ့ကတော်လိုင်းအင်အားစုတွေကစီကားတပိတ်နေအဖြစ်သတ်မှတ်တဲ့နေ့မှာဝင်းနေဝဲလုံပြီလို့ဖန်ခံခဲ့ရတာပါ။တဝဲခရိုင်တပိတ်ကော်မတီကပြန်ကြားရေးတာဝန်ခံကိုစောစောကအဲ့ဒီနေ့ကဝင်းနေဝဲမှာလူငယ်32ဦးဖမ်းဆီးခံခဲ့ရတယ်လို့ဆိုပါရယ်။အဲ့ဒီထဲကမိန်းကလေးတွေနဲ့အသက်18နှစ်အောက်လူငယ်ယောက်ျားလေးတွေကိုတယောက်ကိုငွေ3000စီကောက်ခံပြီးပြန်လွှတ်လိုက်ပေမဲ့လူငယ်ယောက်ျားလေး5ယောက်ကိုရောဆက်ပြီးဖမ်းထားခဲ့တယ်လို့ဆိုပါရယ်။
အဲသူတို့အပြည့်ဟိုပြောမစရာအပြည့်ရှာတာပေါ့လားအပြည့်ရှာတဲ့ချိန်တည်းအပြည့်ရှာလို့မတွေ့ဘူးပြည့်ရှာလို့မတွေ့ရစေကြတော့သူတို့ဒီပြည်သူ့ဆွေးနွေးတွေစီအောင်ငွေညှိပြီးတော့အဲ့ဒီသူ့ရောက်ကိုပြလောက်ပေးလိုက်တာပေါ့နော်အဲသူတို့တရားတော်တော့ပြည်သူ့ဆွေးနွေးတွေပဲစာ service job ဆိုင်မှာပေးမိပါလို့ရှိမှကိုရတယ်လို့ပြောတယ်အဲ့ဒီသူ့ရောက်ရပြည်သူ့ဆွေးနွေးတွေလေအဲ့ဒီဆက်လက်ရဲလဲပြီးတော့အဲ့ဒီသူ့ရောက်ပြလောက်လိုက်တယ်နောက်ပြီးတော့ဟိုနှစ်ယောက်ကိုကြတော့သူပဲကြည့်ထောက်ပို့လိုက်တယ်သူတို့အမှုဖွေးပြီးတော့
ကိုစောစောကတော့အခုလိုလူငယ်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေကသူ့ရဲ့ဒေတာလောင်းလုံမျိုးလိုအခြားဒေတာတွေမှာလည်းဖြစ်နေတယ်လို့သူကယုံကြည်ပါတယ်
။အဲဒီကတော့ဒီလူငယ်တွေဆိုလို့ရှိရင်အဲကျွန်တော်ဘက်မှာတပိတ်လှုပ်ရှားမှုတွေအောက်ပါတယ်ဗီဒီယိုတွေလှုပ်ရှားမှုတွေရှိရစီကြတော့လူငယ်တွေဆိုလို့ရှိရင်ဒီမှာဒီပြင်မထားတယ်လေ။အဲ့ဒီကြတော့သူတို့နဲ့တွားတွေ့လို့ရှိရင်ဒီမျိုးဆက်ဆဲခါရတာလည်းဒီမျိုးရှိတယ်။အဲဖြစ်ခဲ့ဖို့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှလည်းဆက်ဆဲတာမျိုးမရှိပါနဲ့အဲဒီမျိုးလူငယ်ဆေးရောက်အနေနဲ့တင်းနာနဲ့လက်ပြည့်တဲ့ဆက်ခဲ့ဖို့တာပေါ့နော်။ကျေပွေတဲ့ကြည်ကြတော့လူငယ်တွေကအဲတရားတွေအကြောင်းမူပဲသူတို့ကဒိတ်မသွားကြဘူးလေလို့မျိုးပေါ့သူတို့စစ်စစ်ခံရမှာအဲခေါ်ရရေးတရားရေးဒီအရေးခံရမှာဘူးဒီရမလူတဲ့အတွက်ကြောင့်မို့သူတို့ရှိတဲ့နေရာတွေမပြဘူ
းထို့တန်အနေနဲ့ကုလသမဂ္ဂလူခွင့်ရေးပညာစာတမ်းပါအချက်တွေဖြစ်တဲ့လွတ်လပ်စွာထင်မြင်ချက်နဲ့ထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသွားလာခွင့်နဲ့နေထိုင်ခွင့်မတရားဖမ်းဆီးခြင်းသို့မဟုတ်အိမ်တွေမှာမတရားဝင်ရောက်ဖမ်းဆီးခြင်းအသက်ရှင်ခွင့်လွတ်လပ်မှုနဲ့လုံခြုံရေးလိုလူ့အခွင့်အရေးချိုးဖောက်ခံရတဲ့ဖြစ်ရပ်တွေကိုသတင်းဆောင်ပါများစွာတင်ဆက်ခဲ့ပြီးဖြစ်ပါတယ်။ဒီအခွင့်အရေးတွေအလုံးကအလုံးအတွက်ဒန်းတူညီမျှမှုရှိရပါမယ်ဆိုပေမဲ့မြန်မာနိုင်ငံကလူငယ်တွေကတော့သူတို့ဟာအန္တရာယ်ရှိနေတယ်လို့ခန့်စားနေကြရပါတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့လူငယ်တွေအများစုကတော့လမ်းမတွေမှာလူငယ်တယောက်ချင်းဖြစ်စေအုပ်စုလိုက်ဖြစ်စေသွားလာတဲ့အခါစစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးမေးမြန်းမှုကိုအချိန်မရွေးခံရနိုင်ပြီးဖန်စီခံရနိုင်တာကိုစိုးရင်စိတ်တွေရှိနေကြောင်းပြောပြကြပါရယ်လူခွင့်ရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်လေးကလူငယ်တွေဟာမလုံခြုံစိတ်တွေနဲ့ကြောက်လန့်နေကြရတယ်လို့ဆိုပါရယ
်တွေ့လူငယ်တွေကလမ်းပေါ်ထွက်တဲ့အခါမှာလည်းတနတ်နဲ့တကယ်ကြီးစစ်တွေနဲ့တပ်ဖြတ်ခြင်းအပြင်ဒီလူငယ်တွေကိုဖိနှိပ်တယ်ကြောက်စိတ်ကိုသွင်းတယ်အာနောက်လူငယ်တွေကိုဖမ်းတဲ့အခါမှာအဓိကအဖြစ်ဆိုလူငယ်ဖြစ်ချင်းကသာလင်မြန်မာပြည်မှာလုံလောက်နေပြီဒါဖမ်းဆီးထောင်ချရေးယူဖို့လုံလောက်နေတဲ့အနေအထားမှာရှိတယ်ဒါဆိုလူငယ်တွေရဲ့သဘောတဘာဝကဒါမတရားမှုကိုတွန်းလှန်ခြင်းနဲ့စိတ်သက်ကရှိရပေါ့နော်ဆိုတော့ဥမာလမ်းပေါ်မှာဟိုလမ်းလျှောက်သွားတယ်လူငယ်ဖြစ်တယ်မျိုးသမီးပါတယ်မျိုးသားပါမယ်ပြီးရင်လူကြီးပါမယ်အဲ့ထဲမှာဆိုရင်တို့အဓိက pick လုပ်သွားမှာကမျိုးလူငယ်မျိုးသားကိုအဓိက pick လုပ်သွားနိုင်ကြီးရှိရပေါ့နော
်ဆွဆွဲဖန်းစီခံရပြီးဆိုရင်လေအကယ်လို့အပြစ်မကျူးလွန်ခဲ့ရင်တော့ဒါမှမဟုတ်အပြစ်ရှာမတွေ့ခဲ့ရင်တော့မှလွတ်နိုင်ချေနေပါပြီးအများစုကပြစ်ဒဏ်ချမှတ်ခံရတယ်လို့တရားလွှတ်တော်ရှေ့နေတဲ့အုပ်ကလက်ရှိအခြေအနေကိုပြောပါတယ
်ဆိုတော့အရင်တော့ဒီတရားစွဲအဖွဲ့အစည်းတွေဆိုတာကပေါ့နော်ဒီအမှုကိုပူလိုက်စုံစမ်းထောက်ခံတယ်ပြီးတော့မှတရားစွဲတဲ့ကိစ္စရက်တွေကိုစောင့်ရက်တယ်ဒါပေမဲ့အခုကျတော့အဲ့လိုမျိုးမဟုတ်ဘူးတရားစွဲအဖွဲ့အစည်းကပူလိုက်စုံစမ်းထောက်ခံတာမလုပ်တော့ပဲတဲ့ဗန်ညွန်ကြားပြီးတဲ့ဟိုအဖွဲ့အစည်းကနေဒီလိုညွန်ကြားချက်အတိုင်းသူတို့ကတရားစွဲတာမျိုးစောင့်ရက်တယ်ဆိုတဲ့အခါကျတော့ဒီလူတယောက်ကကျွန်တော်မဟုတ်ပါဘူးဆိုပြီးတော့ဘနောက်ပဲညင်ညင်တော့ဟိုမဟုတ်တဲ့ကြောင်းတွေကိုတတ်ပြီးဘနောက်ပဲကြက်ကြက်သူဒီတရားစွဲထားပြီးဆိုရင်ပုံမှန်တစ်ခုနဲ့တရားစွဲထားပြီးဆိုတရားကြီးဆိုင်ရဖို့ကဟိုဟာလည်းခိုင်နှုံးများတယ်
ကိုအောင်အောင်ကမိသားစုစားဖို့နေရေးကြောင့်နေဘက်ကဆက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာပျံသွားလုပ်ခဲ့မှုပါတယ်။ အဲ့ဒီတုန်းကသူတို့အလုပ်သမားအဖွဲ့လန်ခီတနေရာမှာကြုံခဲ့ရတဲ့စစ်ဆေးခံရမှုအတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ။
ယောက်ျားကြီးအများကြီးပဲပေါ့အမကားတစ်စီးပေါ့အဲကျွန်တော်တို့အလုပ်ကိုသွားမဲ့ကားကိုကျွန်တော်တက်တယ်တက်တဲ့အချိန်မှာပဲလမ်းကြောင်းနဲ့ကားတစ်စီးကမောင်းလာတယ်မိကထိုးလာထိုးလဲထိုးပြီးကျွန်တော်ကားနဲ့ကောင်းရင်ဆိုင်ပြတော့ဒီဘက်ကားမှလည်းရက်ပြလိုက်ပေါ့အဲအချိန်မှာအထက်ကနေပြီးတော့စစ်သားကြီးထွက်လာတာဗျအဲလက်နဲ့အပြည့်စုံနဲ့မသိငငန်းတားရလို့ပဲဗျပြီးလည်းပြီးတော့အေလို့ရေဘုံကုန်းပြတော့ဘုံပြတော့ဆိုဆဲပြီးတော့ကျွန်တော်ပြန်ထိုးလာထိုးလဲထိုးပြီးကတ်ရလာမှမရောကောင်းကောင်းလက်တင်လာကောင်းအောင်ကောင်းလာပြီးတော့ဝင်ရမဝင်ရမတရိုင်းနဲ့ထိုးချင်ရတော့ကြည့်ကြောင်းထိုးပြီးတော့
စစ်သားတွေကတနက်တွေနဲ့ထိုးချိန်ပြီးတော့သူတို့ကိုအသေးစိတ်မေးမြန်းခဲ့ပြီးနောက်တနအိခန့်အကြာမှာတွားခွင့်ပေးခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအဲ့ဒီဖြစ်ရကြောင်းကိုအောင်အောင်မှာအခုချိန်တိုင်စိတ်ဒဏ်ရာရနေစေဖြစ်ပါရယ်
။ဟိုတော်လေးမှာပြည့်ပြည့်စရာတော့ကောင်းမှာပေါ့ဗျာ။ဒါပေမဲ့ဘာလို့ဒီတော့စိတ်ပိုင်းဆိုင်ရာတော်တော်လေးမှာဟိုထိခိုက်မှုရှိရောနော်။ဟိုဘလို့ကောင်းလဲ။ဟိုပြန်ပြင်းလာလိုက်ရင်စိတ်မပြေဘူးပေါ့။ရှင်းနေတယ်ကသူဖုန်းလိုက်ပါရစ်တယ်။ဒီတော့မှဟိုဘက်ကနေပြီးတော့ဘလို့မိန်ပေးလိုက်လဲမသိဘူးကကျွန်တော်တို့လှုပ်ပေးလိုက်တယ်။ဒါမှမဟုတ်ဘာမှမသိတဲ့လူတွေကကတည်းကလည်းမဟုတ်ပါဘူး။တနက်နေ့ထောက်ကဘုရားမောက်ခိုင်းတာယူသွားဘူး။အတော်လေးမှကိုလူခွေချိုးပေါက်တယ်လူမဆန်ဘူးလ
ား။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ကမ္ဘောဒီးယားမှာဒီမိုကရေစီအတန်ရေဒီယိုကိုဝင်ကြီးချုပ်ဟွန်ဆန်ကပိတ်လိုက်ပါတယ်။ယူဂန္ဒါမှာတော့ကုလသမဂ္ဂလူ့အခွင့်အရေးရုံးကိုရပ်ဆိုင်းလိုက်ပါတယ်။ဒိမတ်နဲ့ဆွီဒင်နိုင်ငံတွေမှာအစ္စလာမ်စန့်ကျင်ရေးနဲ့လက်ရအမျိုးသားရေးနိုင်ငံရေးသမားတယောက်ကကုရမ်ကျမ်းကိုမီးရှို့ဆန္ဒပြလို့တူရကီနဲ့ပါကစ္စတန်နိုင်ငံတွေမှာမွတ်စလင်တုကတံပြန်ဆန္ဒပြပွဲတွေဆင်နွှဲကြပါတယ်။ဒီတစ်ပတ်ဒီမိုကရေစီနဲ့လူ့အခွင့်အရေးအစီအစဉ်မှာဦးတင်မောင်တန်းကတင်ပြထားပါတယ်။
ဒီပတ်သတင်းတွေကကမ္ဘောဒီးယားမှာ VOD လို့အင်္ဂလိပ်လိုအတူတည်ကြတဲ့ Democracy အသံရေဒီယိုသတင်းဌာနကို February 12ရက်နေ့ကပိတ်ပင်လိုက်တဲ့သတင်းနဲ့စတင်ပါတယ်။တူရကီနိုင်ငံဘင်္ဂလင်ဘေးအကူအညီပေးမှာကိုဝန်ကြီးချုပ်ဟွန်ဆန်ရဲ့သားကြီးဒုတိယဗိုလ်ချုပ်ကြီးဟွန်မန်နက်ကအတည်ပြုပေးလိုက်တယ်လို့ VOD ရေဒီယိုက February 9ရက်နေ့ကအသံလွှင့်ခဲ့တဲ့သတင်းကြောင့်ပိတ်ပင်လိုက်တာဖြစ်တယ်လို့အစိုးရကပြောပါတယ်။ဒီသတင်းကိုဟွန်မန်နက်ကညွှန်ဆိုလိုက်ပြီးတူရကီမြေငလျင်အတွက်ဒေါ်လာ100,000အကူအညီပေးမှာကိုသူလက်မှတ်ထိုးပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်ဆာကပြောပါတယ်။တနင်္လာနေ့ဆယ်နာရီနောက်ဆုံးထားပိတ်ပင်ရမယ်လို့အမိန့်ကြောင်း VOD အဖွဲ့သားတူဦးဖြစ်တဲ့ခန်းလီခီနာချုံပွဲချကိုမိပါတော့တယ
်။ဘာညုံမနှက်စမန်းညုံမနှက်စမန်းမန
်းအလုတ်တင်ဘဝကလေးကဒီမှာကျမလှုပ်ခဲတာပါမငိုချင်ပါဘူး။ဒါပေမဲ့ကျမအတွက်ဒါကတုံ့လှုပ်ရှာပါVOD ကိုပိတ်တာဟာတီတူရရဲ့အတန်ကိုပိတ်ပင်တာပ
ါဒီနေ့နောက်ပိုင်းရွေးကောက်ပွဲလုပ်ဖို့စပြင်ဆင်နေတဲ့အချိန်မှာဝန်ကြီးချုပ်ဖွန်ဆန်းကအတန်လွှင့်ခွင့်လိုင်စင်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ် VOD ရေဒီယိုကိုကြီးကြပ်တဲ့ Cambodia Center for Independent Media CCIM ရဲ့မီဒီယာညွှန်ကြားမှု Itsuta ကအခုလိုပြောပါတယ်
VOD has been considered one of the last independent media in Cambodia and it has been playing
VOD ကကမ္ဘောဒီးယားမှာနောက်ဆုံးတီးခြားလွတ်လပ်တဲ့မီဒီယာတွေတဲကတခုဖြစ်ပါတယ်။ယုံကြည်အားထားလို့ရတဲ့သတင်းတွေပြည်သူကိုပေးရမှာအဓိကအခန်းကဏ္ဍကပါဝင်နေပါတယ်။အခြေအနေကိုပြည်သူနဲ့မီဒီယာလုံဖော်ကင်ဘက်တွေကပဲဆုံးဖြတ်ကြပါလို့ပြောကြင်ပါတယ်
။ Democracy တန် Voice of Democracy အတူအဖျင် VOD Radio ကို2003ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။ VOD ဟာဟွန်ဆန်တဲ့သူ့အစိုးရကိုမကြာခဏဝေဖန်လေးရှိတဲ့ရေဒီယိုဖြစ်ပါတယ်။ခမာလူရောအင်္ဂလိပ်လိုပါအသံလွှင့်ပါတယ်။အွန်လိုင်းမှာလည်းဆောင်းပါးတွေကိုတင်ပါတယ်။ကိုယ့်ရနေ့ကလွှင့်ထုတ်ခဲ့တဲ့သတင်းဆောင်းပါးတွေပတ်သက်ပြီးသတင်းမရေမရာဖြစ်သွားတဲ့အတွက်စိတ်မကောင်းနှောင့်တရမိကြောင်း VOD ကအစိုးရကိုစာပို့ပါတယ်။ဒီစာကိုဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook မှာတင်ထားပြီးအဒီအသုံးနှုတ်ကိုလက်မခံနိုင်ဘူးလို့ပြောပါတယ်။တောင်းပန်မဲ့အစားခွင့်လွတ်ဖို့တောင်းခံရပါမယ်လို့ဝန်ကြီးချုပ်ဟွန်ဆာကတောင်းဆိုပါတယ်။စနေနေ့မှာအဲ့ဒီလိုခွင့်လွတ်စကားပြောဖို့အချိန်52နာရီပေးခဲ့ပြီးနောက်ဆုံးမှာတော့သတင်းဌာနကိုပိတ်လိုက်ရတဲ့အထိဖြစ်ခဲ့ရတာပါ။ပြန်ဖွင့်ဖို့အခွင့်အလမ်းမရှိဘူးလို့ ဝန်ကြီးချုပ်ဟွန်ဆန်ကအင်ကာနေမှာပြောပါတယ်ဒီလိုပိုက်ပင်နာကိုဆန္ဒပြနေသူတယောက်ဖြစ်တဲ့ပရူမ်ချန်တာကတော့အခုလိုဆိုပါတယ်
គាត់មកក្រាបដើម្បីកុំឲ្យគេសារព័ត៌មានសារព័ត៌មានតែហ៊ានងើបហ៊ាន
អមងក៏ပြောថា VOD ပဲရှိပါတယ်អសោយ៉ាក៏ទ្រូក៏មិនបែកយកបាន
លោកខွန်យេសောင်းជីយេអភ័យ HRW ရဲ့ဒုတိယညွန်ចាយមូហ្វីលរ៉ូប៊ីសងក៏တော့យងជីយ៉ាတဲ့យွေးកောက်ប្វဲរីឲ្យលូអត់တဲ့មីឌីយ៉ាវិញជិនကိုអសងតាត់လိုက်តាលេភិកកောင်းភិបាល័យមេលို့សួរပါတယ်ခម្យាតាក៏တော့ឌីប៉ាអាសាရဲ့លោកខွန်យេតរិនមកអាហ្វ្រិកាមកក៏ប្លូតរិនမျိုးကိုចាគេយ៉ាបាទលេ
ဟုတ်ကဲ့ပါအာဖရိကတိုက်ယူဂန္ဒားနိုင်ငံမှာတော့မြို့တော်ကမ်ပါလာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးရုံးကိုအစိုးရကပိတ်လိုက်ပါပြီဒီရုံးကို2006ခုနှစ်ကတည်းကဖွင့်ခဲ့တာပါအဲ့ဒီတုန်းကယူဂန္ဒားမြောက်ပိုင်းနဲ့အရှေ့ပိုင်းပြည်ရင်းစစ်ပဋိပက္ခဒေသတွေကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ဖို့ဖွင့်ခဲ့တာဖြစ်ပါတယ်နောက်ပိုင်းမှာတော့ပဋိပက္ခကတောင်ပိုင်းထိကျေပြန့်ခဲ့တာပါ February 3ရက်နေ့ဇွဲနဲ့ပြီးပို့တဲ့အစိုးရရဲ့စာရင်းမှာငင်းငင်းရရှိပြီဖြစ်ပြီးတိုင်းပြည်မှာလူခွင့်ရေးဆိုင်ရာအဖွဲ့အစည်းနဲ့ကျင့်သုံးတွေလည်းအကောင်းလာပြီးအရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းလူခွင့်ရေးကိုကာကွယ်နိုင်မည်မို့ကုလသမဂ္ဂလူခွင့်ရေးရုံးမလိုအပ်တော့ဘူးလို့အစိုးရကအဆိုပါတယ်ဒါပေမဲ့အမေရိကန်နိုင်ငံအခြေစိုက် Freedom House အဖွဲ့ရဲ့အကဲဖြတ်ချက်အရတော့ယူဂန္ဒားကမလွတ်လပ်တဲ့နိုင်ငံစီးရင်မှာပဲရှိနေပါသေးတယ်2022ခုနှစ်မှာဆိုရင်အမတ်တရားပေးတာ34မှတ်ပေးရပါတယ်ဒါကြောင့်လေလူခွင့်ရတကြွလှူရှားသူတွေကအခုလိုပိတ်လိုက်တာကိုကန့်ကွက်ကြပါတယ်။တကြွလှူရှားသူ Livingstone စီဝနီယာနာကတော့အခုလိုပြောပါတယ်
။ For the last couple of years we are aware that Uganda's civil society has been weakening.
ပြီးခဲ့တဲ့နှစ်နဲ့ငယ်အတွင်းမှာ Uganda အရဖက်အဖွဲ့အစည်းတွေကအားနည်းလာပါတယ်။သူတို့လှူရှားခွင့်တွေကကျင်းလာပါတယ်။ယူဂန္ဒားလူခွင့်ရေးကော်မရှင်ရဲ့လုံခြုံရေးစွမ်းရည်ကလည်းနည်းတဲ့နည်းလာပါတယ်။အခုချိန်ကပြန်လဲတိဆောက်ရမယ့်အချိန်ပါ။
ယူဂန္ဒားအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ခံရသူတွေနဲ့သူတို့မိသားစုတွေအတွက်တရားမျှတမှုကိုစောင့်ခြင်းပေးနိုင်မေးလို့အတိုက်ခံပါတီကတော့မယုံကြည်ပါဘူးအမျိုးသားစည်းလုံးညီညွတ်ရေးစင်မြင့်ပါတီကဘော်ဘီဝိုင်းက VOA ကိုခုလိုပြောပါတယ
် I'm not surprised and I don't think any Ugandan should be surprised
ကျွန်တော်ကတော့အံ့ဩပါဘူးဘသူမှလည်းအံ့ဩကြမယ်မထင်ပါဘူးဒါကဗိုလ်ချုပ်ကြီးမူစီဗန်နီလုပ်နေကြပဲလေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံဖို့တောင်းဆိုတိုင်းအဆိုးတွေလာတော့မယ်ဆိုတဲ့သဘောတုံ့ပြန်ပါပဲဗျ
။ယူဂန္ဒားဆိုင်ရာအမေရိကန်သံတမန်ကြီး Miss Natalie Brown ကတော့အခုလိုဆိုပါတယ်
။ There are many many ways to protect those rights.
အဲ့ဒီခွင့်ရေးတွေကိုကာကွယ်ဖို့အတွက်နည်းလမ်းများကြီးရှိပါတယ်။ဥပဒေရေးဆွဲနိုင်ပါတယ်။ဥပဒေကိုလေးစားကြရပါမယ်။လူတဦးချင်းစီရဲ့လူခွင့်ရေးကိုချိုးဖောက်မိတိုင်းတာဝန်ရှိသူတွေအရွေးကောက်ခံပုံကူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ခံကြရပါမယ်။သူတို့ကိုအရေးယူနိုင်ရပါမယ်။အခုလိုရုံးကိုပိတ်လိုက်ပြီးမဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့တော့ယူဂန္ဒားအစိုးရကပြောပါတယ်
။ဟုတ်ကဲ့။အာဖရိကကနေဆွေဒင်ကိုကျွန်တော်တို့သွားကြည့်ကြရအောင်ပါ။အခုကြားနေရတဲ့အတန်ကတော့တူရကီတန်ရုံးရှေ့မှာဆန္ဒပြဖို့စီစဉ်နေတုန်းဖွင့်ထားတဲ့အတန်ဖြစ်ပါလေ။ဆွေဒင်နဲ့ဖင်လန်နိုင်ငံတို့နေတိုအဖွဲ့ဝင်မဖြစ်မချင်းကြားနေရမယ့်သတင်းကတော့တောက်ချာနေတိုင်းအစ္စလမ်ဘာသာရဲ့အထွတ်အမြတ်ကုရ်အန်ကျမ်းကိုမိရှုမဲ့သတင်းဖြစ်တယ်လို့ဒီလိုမိရှုတာကိုနိုင်ငံတချို့မှာမွတ်စလင်တွေကဆန္ဒပြကန့်ကွက်နေကြတဲ့သတင်းတွေပဲဖြစ်ပါလိမ့်မယ်နေတိုအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတဲ့အခါအဖွဲ့ဝင်နိုင်ငံတိုင်းသဘောတူကြည့်ချက်လိုအပ်ပါတယ်ဆွေဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတို့ရဲ့လျှောက်ထားချက်ကိုဟန်ဂရီနိုင်ငံကလွှတ်တော်မှာအတည်ပြုဖို့ကြံနေပြီးတူရကီနိုင်ငံကတော့ကန့်ကွက်ထားတဲ့အတွက်ကြောင့်နေတိုအဖွဲ့ဝင်ဝင်လို့မရသေးဘူးဖြစ်နေပါလေ။ဒါကြောင့်ဒိမတ်နဲ့ဆွေဒင်နိုင်ငံရဲ့နိုင်ငံသားအဖြစ်ခံယူထားတဲ့အစ္စလမ်စန့်ကျင်ရေးနဲ့လက်ရာစွန်းအမျိုးသားရေးနိုင်ငံရေးသမားလတ်စပော့စ်ပါလူတန်ကတောက်ချာနေတိုင်းတူရကီတန်ယုံရှိမှကူရန်ကျမ်းကိုမိရှုဆန္ဒပြမယ်လို့ပြောလိုက်ပါတယ်။ပထမဦးဆုံးမိရှုခဲ့တာကတော့ဒိမတ်နိုင်ငံရဲ့မြို့တော်ကိုပင်ဟေဂင်မှာရှိတဲ့ဗလီတစ်ခုအနီးမှာမိရှုဆန္ဒပြတာဖြစ်ပါတယ်။ဒုတိယအကြိမ်ကတော့ဆွေဒင်နိုင်ငံတူရကီတန်ယုံရှိမှာဇန်နဝါရီလ29ရက်နေ့ကဆန္ဒပြတာပါ။ပါလူတန်ကအခုလိုပြောပါတယ်
။ And to show Erdogan that we do not accept his blackmail I decided to
တူရကီသမ္မတအာရဝန်ကိုပြတ်သားဖို့အတွက်တူရကီတန်ယုံရဲ့ရှေ့မှာကိုရန်ကိုမိရှုဖို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ
။ဒီလိုကိုရန်ချမ်းကိုမိရှုတဲ့အတွက်တူရကီကဆွေဒင်ဖင်လန်အဖွဲ့ဝင်ဖြစ်ရေးကိစ္စနေတိုးနဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်လိုက်ပါတယ်။ဘာလူတန်ကသတင်းတော့ကိုအခုလိုဆက်ပြီးပြောပါတယ်
။
for?
Well, I've said that I make the sacred vow that when
အာရဝံကနေတူအဖွဲ့တွေကိုစူရင်ကိုဝင်ဖို့သဘောတူတာနဲ့ဆန္ဒပြတာကျွန်တော်ရပ်ပါမယ်လို့အလေးနဲ့ပြောခဲ့ပြီးသားပါအဲ့ဒီအထိတောက်ကြနေတိုင်းလုပ်ပါမယ
်ပါလူတန်ရဲ့လောက်ရနဲ့ပတ်သက်ပြီးဒိမတ်အစိုးရရဲ့သဘောထားကိုလက်မခံနိုင်တာကြောင့်ဒိမတ်တန်းအမတ်ကြီးကိုဖိတ်ခေါ်ပြီးတူရကီအစိုးရကကန့်ကွက်ရှုတ်ချလိုက်ပါတယ်ဒီလိုတမင်တကာဆွပေးတဲ့လောက်ရမျိုးကိုခွင့်ပြုတဲ့စုံဖြတ်ချက်ကိုကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဒါကအမုန်းပွားရာဇဝတ်မှုဖြစ်တာအရှင်းကြီးပါလို့တူရကီတန်တမာအတိုင်းဝန်းကသတင်းတော်တွေကိုပြောပါတယ်ဒါရဲ့ကြေကတော့တူရကီနဲ့ပါကစ္စတန်နိုင်ငံတွေမှာဆွေတင်တဲ့ဒိမတ်ဆန့်ကျင်မွတ်စလင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါပဲခင်ဗျာဒီဘက်သတင်းတွေကနေနားဆင်ကြည့်ရှုကြသူတွေအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာစဉ်းစားစရာမေးခွန်းတွေရရှိကြလိမ့်မယ်လို့ထင်ပါတယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေကတိတ်မရောနဲ့နဲ့ပါတယ်လွယ်မြောက်နဲ့လဲခက်ပါတယ်တကယ်လို့နားစင်ကြည့်ရှုနေသူခမသာကမ္ဘောဒီးယားက VOD သတင်းဌာနဖြစ်မယ်ဆိုပါစို့ဝန်ကြီးချုပ်ဟွန်ဆန်ကိုသူပြောတယ်လို့ခွင့်လွှတ်ဖို့တောင်းခံပါမလားဒါမှမဟုတ်ဘလို့ရင်ဆိုင်ပါမလဲကဲခမသာအစိုးရဖြစ်မယ်ဆိုရင်ရောမစ္စတာဟွန်ဆန်လုပ်တယ်လို့ပဲလုပ်ပါမလားဒါမှမဟုတ်ဘလူများတစ်မျိုးတစ်ဖုံလုပ်ပါမလဲသတင်းရနိုင်ဖို့ခက်ခဲပြီးပွင့်လင်းမြေသာမှုနဲတဲ့အစိုးရအောက်မှာသတင်းအလွှဲတစ်ခုကိုရိုးရိုးသားသားအမှန်လို့ယူဆမိပြီးတွစ်ထုတ်လိုက်မိတဲ့အဖြစ်တစ်ခုရှိခဲ့ရင်အဲ့ဒီအမှအတွက်မီဒီယာကိုဘလို့တာဝန်ခံမှုမျိုးခမတာဝန်ခံစေချင်ပါတယ်။ကဲယူဂန္ဒါအခြေအနေကိုလည်းဆက်ပြီးစဉ်းစားကြည့်ကြရအောင်ပါ။ယူဂန္ဒါလိုပဲမြန်မာနိုင်ငံကပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံမှာပြည်တွင်းစစ်ကြောင့်လူခွင့်ရေးချိုးဖောက်မှုတွေအများကြီးဖြစ်နိုင်ပေတာပေါ့။လူခွင့်ရေးကိုလေးစားပြီးစစ်တိုက်တက်တဲ့စစ်တပ်မျိုးဘလို့စစ်တပ်မျိုးပါလဲ။အဒီလိုစစ်တပ်မျိုးကိုဘလို့ထူထောင်ကြပါမလဲပြည်တွင်းစစ်အခြေအနေမှာကုလသမဂ္ဂလူခွင့်ရေးယုံကိုတိုင်းပြည်မှာလာရောက်ဖွင့်နေဖို့အစိုးရကဖိတ်ခေါ်တင်တယ်လို့ခမထင်ပါသလားခမကအစိုးရစတဲ့လက်နက်ကိုင်အဖွဲ့ဖြစ်နေတဲ့ဆိုရင်ရောခမနိုင်ငံမှာကုလသမဂ္ဂလူခွင့်ရေးယုံဖွင့်ဖို့ဖိတ်ခေါ်တင်တယ်လို့ထင်ပါသလားကဲနောက်ဆုံးသတင်းဖြစ်တဲ့ကုရန်ကျမ်းမိရှုဆန္ဒပြတဲ့သတင်းကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရင်ကျင်းမှုလွတ်လပ်ခွင့်လေးစားခွင့်ဆိုတဲ့လူခွင့်ရင်းတစ်ခုထိတ်တိုက်တွေ့ကြတဲ့သတင်းဖြစ်ပါတယ်။ဆွေဒင်နဲ့ဒိမတ်နိုင်ငံတို့ကလူခွင့်ရင်းတစ်ခုအပေါ်သဘောထားချိန်ညှိထားပုံကိုခမည်းလက်ခံနိုင်ပါသလား။ဘာသာတရားတစ်ခုကအထွတ်မြတ်ထားတဲ့ပစ္စည်းတစ်ခုကိုဖျက်ဆီးဆန္ဒပြတာဟာအမုန်းပွားရာဇဝတ်မှုဖြစ်ပါသလား။ဘာသာတရားရင်ကျင်းမှုတွေနဲ့ပတ်သက်လာတဲ့အခါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒိနမိတ်ကိုဘလောက်အတိုင်းအစအထိဆွဲကြပါမလဲ ဒွေတော်စင်သားအဖြစ်ရှာရင်းနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအမြင်များရင့်ကျက်ရှင်းသန်နိုင်ကြပါစေကျွန်တော်တမောင်တန်းပ
ါဦးတမောင်တန်းအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ဖီယိုရဲ့တာနဲ့အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရပါတယ်မကြာမီအချိန်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါမယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဘတ်စင်ကန္တာတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစားတဲ့ဘတ်စင်ကန္တာတွေကိုဇက်လိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အခုပထမဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့မြန်မာအရေးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးနဲ့ American နိုင်ငံသားရေးဝန်ကြီးတို့ဆွေးနွေးခဲ့ပါတယ်။အနောက်တိုင်းနိုင်ငံနေတဲ့တင်းမောင်မှုတွေရှိနေချိန်မှာပဲအီရန်သမ္မတဟာတရုတ်ပြည်ကိုအလဲပတ်ရောက်ရှိပါတယ်။တရုတ်နဲ့အမေရိကန်အကြားတင်းမောင်မှုတွေရှိလာချိန်မှာတော့တရုတ်သမ္မတနဲ့အမေရိကန်သမ္မတတို့ဆွေးနွေးဖို့ရှိနေပါတယ်။ဒီအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူဒီတို့ပြီးခဲ့တဲ့ကြာတာပတိနေ့ကဆက်သွယ်ဆွေးနွေးခဲ့ပြီး အာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားအနေနဲ့2023ခုနှစ်အတွင်းဦးစားပေးလှုပ်ဆောင်ရောက်မဲ့လုပ်ငန်းအစီအစဉ်တွေကိုဆွေးနွေးခဲ့တဲ့အပြင်မြန်မာနိုင်ငံကပြဿနာဖြေရှင်းရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။အခုလိုချိန်မှာပဲမြန်မာနိုင်ငံမှာရုရှားနဲ့ပူးပေါင်းပြီးနျူကလ িয়ার အစီအစဉ်ပြုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးအာဆီယံအလစ်တောက်ဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားရဲ့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့မြန်မာစစ်ကောင်စီနဲ့ရုရှားဘာတွေကိုဘလောက်အထိပူပေါင်းဆောင်ရွက်မယ်ဆိုတာကိုဥစွာသိရှိအောင်လုပ်ပြီးမှဘာရွယ်ချင်းနဲ့ပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုဆုံးဖြတ်မှဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာနဲ့ရုရှားနိုင်ငံအကြားနျူကလ িয়ার အရေးပူပေါင်းဆောင်ရွက်မှုတွေအပေါ်မှအံ့ဩမိပေမဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြီးခဲ့တဲ့ရက်က VOA ကိုပြောဆိုခဲ့ပါတယ်။နောက်တိုင်းနိုင်ငံအနေနဲ့တင်းမာမှုတွေရှိနေချိန်မှာပဲအီရန်သမ္မတအီဘရာဟင်ရာစီဟာတရုတ်နိုင်ငံကိုအင်္ဂါနေ့ကရောက်ရှိသွားခဲ့ပြီးတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံခဲ့ပါတယ်။အီရန်သမ္မတရဲ့သုံးရက်ကြာခရီးစဉ်အတွင်းကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်အခု20လက်မှတ်ရေးထိုးခဲ့ပါတယ်
။面对当前的世界之变，
伊朗နိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေမဲ့ပြပကနေဝင်ရောက်ဆွတ်ဖက်တာတွေကိုတရုတ်အနေနဲ့လက်မခံကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်သမ္မတရှီချင်းဖင်ကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့အီရန်အကြား2020ခုနှစ်မတ်လတည်းတုန်းက25နှစ်တာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးစီမံချက်ကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။2020နဲ့2021ခုနှစ်တွေအတွင်းတရုတ်ကအီရန်ရဲ့ရေနံစိမ်းတန်ချိန်18သန်းကျော်ဝယ်ယူခဲ့တယ်လို့ကမ္ဘာဈေးကွက်မှတ်တမ်းတွေမှာဖော်ပြပါဗျ။လေလာသူတွေကတော့အရှေ့အလက်ပိုင်းဒေသအတွင်းတရုတ်ဟာအမေရိကန်ကိုချိန်ခွင်ရှာညှိဖို့အီရန်နဲ့ဆက်ဆံရေးတိုးမြင့်ခဲ့တာဖြစ်တယ်လို့သုံးသပ်ပါတယ်။တရုတ်ကတော့ဒါကိုညှင်းဆိုပါတယ်။အမေရိကန်ဟာတစ်ဖက်မှာအီရန်ရဲ့ပြိုင်ဘက် Arabia နဲ့ရေနံအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေရှိပါတယ်။အီရန်နိုင်ငံကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကပိတ်ဆို့အရေးယူထားသလိုလက်ရှိဖြစ်ပေါ်နေတဲ့အီရန်နိုင်ငံကဆန္ဒပြပွဲတွေကိုအထံပဲ့နှိမ်နင်းတဲ့အတွက်လဲတန်ခတ်အရေးယူထားပါတယ်။ဒါအပြင်ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုဒရုန်းနဲ့အပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့တဲ့အတွက်အီရန်အပေါ်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကအရေးယူတန်ခတ်ထားပါတယ်။တရုတ်နဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတွေအကြားမှာထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးရုရှားယူကရိန်းအရေးတွေကြောင့်တင်းမာမှုတွေရှိနေပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကကျင်းပခဲ့တဲ့နေတိုးကာကွယ်ဝင်ကြီးများအစည်းအဝေးကနေတရုတ်ဟာအန္တရာယ်ရှိတဲ့ချင်းချောက်မှုတစ်ခုအဖြစ်သဘောတူသတ်မှတ်ခဲ့တဲ့အပေါ်အပြင်းအထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြာတာပတင်းနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
我们敦促北约放弃冷战思维，阵营对抗。
库鲁奇马贝，アメリカ独立亚高官也问及哈台湾内干部要是多给巴嘞？アメリカ内台湾啊，查第二问十三人呢，是也十三目的个干部长，到家内马贝只有苏亚个表述给巴嘞？毕个嘞，一旦打巴的带动啊，当地亚西部只有讨论也目标不包我，アメリカ个比查给比闹，这马目的不目变成哪个比？တရုတ်ဆူရပိုင်းနည်းပညာကုမ္ပဏီအပါအဝင်တရုတ်ကုမ္ပဏီ6ခုကိုအမေရိကန်ကအမည်ပြက်စီးရင်သွင်းပြီးတန်ခတ်ရေးယူခဲ့ပါတယ်။ဒါကိုတရုတ်ကလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့ကြာတာပတင်းနေ့တုန်းကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အမေရိကန်ကုမ္ပဏီ2ခုကိုအမည်ပြက်စီးရင်သွင်းပြီးတန်ခတ်ရေးယူခဲ့ပါတယ်။ဒီကုမ္ပဏီတွေကိုတရုတ်ပြည်မှာသွင်းကုန်ထုတ်ကုန်နဲ့ရင်းနှီးမြှုပ်နှံမှုကိုပါပိတ်ပင်ခဲ့ပါတယ်။ကြာတာပတိနေ့တုန်းကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမိုးပန်ပူပေါင်းကိစ္စနဲ့ပတ်သက်ပြီးတရုတ်သမ္မတရှီချင်းဖင်နဲ့ဆွေးနွေးမယ်လို့ပြောဆိုခဲ့ပါတယ်
။ We're not looking for a new Cold War, but I make no apologies. I make no apologies and
ဒါပေမဲ့မိုးပန်ပူပေါင်းကိုပြစ်ချခဲ့တာကိုတော့တောင်းပန်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။တရုတ်နဲ့အမေရိကန်အကြားတန်တပန်ရေးဆိုင်ရာပြောဆိုမှုတွေလမ်းဖွင့်ထားဖို့အရေးကြီးကြောင်းနဲ့အမေရိကန်အနေနဲ့တရုတ်နဲ့နောက်ထပ်စစ်အေးတိုက်ပွဲလုပ်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကတော့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လေယာစီဝါသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဇကွဲစည်းအမြင့်ဆုံးကိုတက်နေပြီးဝယ်ယူလို့မရတဲ့အနေအထားရောက်နေပါတယ်။ကျတော့နေပြည်တွင်ထုတ်လွှင့်မှုပိုရှံပြီးပ ြင်ပတင်ပို့နိုင်အောင်ကြိုးစားနေပါတယ်ပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံနေစီအတက်ကြပါလေဖြစ်သွားပါတယ်လေဒီလိုလေယာသတင်းတွေကိုစူးစီးပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိတ်ပြိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုအောက်ကနေတူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိတ်ပြိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတော့ပြည်ပနိုင်ငံတွေကိုကြက်တုံနီတိုးမြင့်တင်ပို့ပေးဖို့တောင်းဆိုနေကြပါတယ်ကြက်တုံနီကြက်တုံဖြူနီစပ်ဖို့တောင်းတီးနိုင်များစိုက်ပြိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်ပြည်တွင်းမှာကြက်သွန်တွေကနှစ်စဉ်တန်ချိန်တသိန်းကျော်ထွက်ရှိပေမဲ့ပြည်ပတင်ပို့မှုကတော့တန်ချိန်တသိန်းခန့်သာရှိကြောင်းတောင်းဆိုရတာဖြစ်တယ်လို့အသင်းတာဝန်ရှိသူတဦးကပြောပါဗျ။လက်ရှိမြန်မာနိုင်ငံကကြက်သွန်တွေကိုဘင်္ဂလားဒေ့နိုင်ငံ၊ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတို့ကိုတင်ပို့ရောင်းချနေပြီးလာမယ့်မတ်လအတွင်းမှာဖိလစ်ပိုင်နိုင်ငံကိုလည်းတန်ချိန်2000ကျော်တင်ပို့ရောင်းချဖို့စီစဉ်နေတယ်လို့အသင်းတာဝန်ရှိသူကဆိုပါဗျ။ပြည်တွင်းကြက်သွန်တွေပေါက်ဈေးကလက်ရှိမှာအနည်းဆုံးရောက်ရှိနေပြီးစိုက်စရိတ်ရှုံးတဲ့အထိဖြစ်ပေါ်နေပါဗျ။နေစဉ်ရန်ကုန်ဈေးကွက်ထဲကိုကြက်သွန်နီပိတ်တာချိန်နှစ်သိန်းခွဲခန့်အဝင်ရှိနေပြီးအရေးသွေးပိုင်းလည်းအားနည်းတယ်လို့ကြက်သွန်ကုန်တယ်တွေကပြောပါဗျ။ကြက်သွန်နီကမြင်းကြံပခုတ်ကူစင်ဖြူကျွန်းမုံရွာစတဲ့ဒေသတွေကနေအဓိကထွက်ရှိပြီးလက်ရှိကြက်သွန်နီကတပိတ်တာကို800ကနေ1600ကျပ်ပေါက်ဈေးရှိနေပါတယ်
။ဇကွဲဈေးစံချိန်တင်မြင့်တက်နေပါတယ်။ဇကွဲဈေးကအမြင့်ဆုံးဈေးထိရောက်ရှိနေပြီးဝယ်ယူဖို့တော့ခက်ခဲနေတယ်လို့တိရစ္ဆာန်အစာရောင်းချသူတွေနဲ့မွေးမြူရေးလုပ်ကိုင်သူတွေကပြောပါဗျ။လက်ရှိဈေးကွက်အတွင်းမှာသကွဲတစ်အိတ်ကိုငွေကျပ်4,500ကနေ5,000ကျပ်ပေါက်ဈေးရှိနေပြီးပစ္စည်းပြက်လက်တဲ့အထိဖြစ်နေတယ်လို့ဆန်ဆက်ကုန်တွေကလည်းဆိုပါတယ်။သကွဲတစ်အိတ်ကစံကျန်းတစ်အိတ်နီးပါးဈေးရှိနေပြီးသကွဲအစားဖွဲ့နှုကိုသာအစားထုံးအသုံးပြုလာကြတယ်လို့ဝက်မွေးမြူရေးလုပ်ကိုင်နေသူဦးမြင့်ကပြောပါတယ်။အဓိကသကွဲကိုတရုတ်နိုင်ငံကအများဆုံးဝယ်ယူနေပြီးတိရစ္ဆာန်အစားအတွက်အဓိကထားအသုံးပြုနေတယ်လို့သိရပါတယ်။မြန်မာနိုင်ငံစံတစ်ပါးကုန်တွေကြီးများအတင်းကတော့လာမယ့်2လအတွင်းမှာစံနဲ့သကွဲတန်ချိန်3သိန်းကိုပြည်ပနိုင်ငံတွေကိုတင်ပို့မယ်လို့ထုတ်ပြန်ထားပါတယ်။သကွဲက2021-2022ဘဏ္ဍာနှစ်မှာတစ်အိတ်ကို16,000ကျပ်သာပေါက်သေးရှိနေပြီးတစ်နှစ်အတွင်းတစ်အိတ်ကိုငွေကျပ်3,000ကျော်ဈေးမြင့်တက်လာခဲ့ပါတယ်
။ပြည်ပကနေတင်သွင်းတဲ့တန်းစင်တကြားအစားပြည်တွင်းထွက်အရေးသွင်းမြင့်တကြားပြောင်းလဲအသုံးပြုမှုမြင့်တက်လာနေပါတယ်။ပြည်ပကနေတင်သွင်းနေရတဲ့တန်းစင်တကြားအစားပြည်တွင်းထွက်အရေးသွင်းမြင့်တကြားကိုအစားထိုးပြောင်းလဲသုံးစွဲမှုမြင့်တက်လာတယ်လို့မြန်မာနိုင်ငံတကြားနေကြံထွက်ပစ္စည်းလုပ်ငန်းရှင်များအတင်းကပြောပါတယ်။လက်ရှိပြည်တွင်းမှာရှိတဲ့တရားဆက်နှစ်ခုကနေတန်းစင်တရားထုတ်လုပ်နိုင်တဲ့အပြင်ကျန်တဲ့တရားဆက်ယုံအချို့ကလည်းအရေးသွေးပြည့်မီတဲ့တရားဖြူတွေကိုထုတ်လုပ်လာနိုင်တဲ့အတွက်ပြည်ပကနေတန်းစင်တရားတင်သွင်းမှုအနည်းငယ်သာရှိတော့တယ်လို့ဆိုပါတယ
်။ဟုတ်ဆက်ယုံကြီးတယ်23ယုံရှိရပါဘူး။တခြားအသေးတွေလည်းဖြစ်သေးတယ်ဟုတ်။အခုကျွန်တော်တို့ဟာနဝရီပေါ့နော်။နဝရီကအရင်တော့က2500ဆက်ပေါ့။အဲ့ဆက်ကအခုစုတက်ကသူကဟိုပါပေါ့နော်။ရာနှုန်းကြီးတိုင်းကုန်ပြီးပိုင်တော့ဖြစ်သွားပြီပေါ့နော်။အဲ့ကဲသူကတန်း5,000ထိဖြည့်ထားပြီ။သူကအဲ့တော့သူအဲ့ဆက်ကတော့ကျွန်တော်တို့ကဟောပေါ့ခုနပြောတဲ့တန်းနဲ့စကြာပြောတဲ့တော့ fine sugar ထုတ်ပါပေါ့။ဒီကအဲ့ဒါမျိုးပေါ့။အဲ့ဒါနောက်တစ်ခုကတော့အမီစီရပိုင်နဲ့ကံဘူးကစားစကြာတော့သူကအဲ့ဒီ fine sugar ထုတ်လို့ရတာပေါ့။
လက်ရှိမှာပြည်ပကနေတန်းစင်တကြားတစ်မျိုးတည်းကိုသာတင်သွင်းခဲ့ပေးထားပြီးဖြော်ရည်စက်ယုံတွေကအဓိကအသုံးပြုကြတာဖြစ်ပါတယ်။ပြည်တွင်းမှာတော့ကြံကြိတ်ရာသီချိန်မှာအကျန်းထုတ်ထားတဲ့တကြားတွေကိုအရေးဖြော်ပြီးတန်းစင်တကြားထုတ်လုပ်တာပါ။အဲ့ဒီတန်းစင်တကြားထုတ်လုပ်ခွင့်ကိုတော့ပြည်တွင်းလုပ်ငန်းတွေမှာအမှန်တကယ်အသုံးပြုဖို့လိုအပ်တဲ့လုပ်ငန်းတွေကိုသာခွင့်ပြုပေးထားတာဖြစ်တယ်လို့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနကဆိုပါတယ်
။တင်သွင်းလာတော့ရှိနေလို့ပဲနေပါလို့တချို့ဖြော်ရည်တွေကဆိုင်ရှူကားမှတုံးလာဆိုတော့ပြည်တွင်းထုတ်လုပ်မှုကတော့မလုံလောက်သေးဘူး။အဲ့ဒါကြောင့်အနည်းချင်းတော့ကျွန်တော်တို့ကလုပ်ငန်းရှင်တွေပေးသွင်းတာရှိတယ်။လုပ်ငန်းရှင်တွေကတရားနဲ့ပြည်ပေါ်သွင်းလာတာတော့ဖိုင်ရှူကတမျိုးလည်းပဲအင်ပို့ပေးရပါဘာလို့လဲဆိုတော့ဒီထဲမှာထုတ်လုပ်မှုနည်းလို့ဆိုပြတာပြောဒီထဲကတော့အဲ့ဒီဟိုဆက်ကတော့တန်5,000ဆက်ကတန်5,000ပေါ့နော်တစ်နှစ်ကိုအဲ့ဒါကတန်5,000တင်သူကမြစ်တရာလည်းတန်5လိမ့်နေနိုင်ပါပေါ့နော်တန်5လိမ့်ဆိုတရား 10% ဆက်မှာဆိုတော့တန်5,000ခက်ပါပေါ့
မန္တလေးတကြားဈေးကွက်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလနောက်ဆုံးအပတ်ကတကြားတပိတ်တာကို2650ကျပ်ဈေးရှိခဲ့ပြီးလက်ရှိမှာတော့တကြားတပိတ်တာကို2830ကျပ်အထိမြင့်တက်နေပါတယ်။လက်တလုံးမှာဈေးကွက်အတွင်းတကြားဈေးမြင့်တက်မှုနဲ့အတူတကြားဆက်ယုံအချို့ကလည်းကြံတန်းကိုကျပ်တသိန်းအထိဈေးပေးပြီးဝယ်ယူလာကြတယ်လို့တောင်သူတွေကဆိုပါတယ
်။အခုဆက်ပြီးဖေဖော်ဝါရီလ10ရက်နေ့ကနေ15ရက်နေ့အထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မပေးကတော့တပတ်အတွင်းဈေးတွေပြန်မြင့်တက်လာပါတယ်။ လက်ကြံပဲတွေကိုအမြင့်ဈေးနဲ့ဝယ်ယူထားရှိတဲ့ပဲကုန်တွေကအစ်စ်တွေဈေးကွက်ထဲမှလိုက်ခင်ဈေးဆွဲတင်မှုတွေပြုလုပ်နေလို့ပဲဈေးကမြင့်တက်လာတာဖြစ်တယ်လို့ကုန်သိန်းတချို့ကပြောပါတယ်။ပြည်ရင်းငွေလှဲလှယ်နှုန်းဈေးအနည်းငယ်မြင့်တက်လာတာကလည်းမပဲဈေးကိုပုံမမြင့်တက်လာသေးပါတယ်။အိန္ဒိယဈေးကွက်မှာလည်းမပဲ FAQ SQ တို့ရဲ့ CNF ဈေးနှုန်းကတန်ကို30ဒေါ်လာကနေဒေါ်လာ20ထိမြင့်တက်လာပါတယ်။အိန္ဒိယနိုင်ငံမှာလည်းဒေတာအချို့ကနေမပဲအစ်စ်တွေဝင်လာနေပြီဖြစ်တယ်လို့မြန်မာပြည်တွင်းမှာလည်းမပဲအစ်စ်တွေဝင်လာနေပြီဖြစ်လို့ဈေးကအများကြီးထပ်ပြီးတက်နိုင်ခြင်းမရှိဘူးလို့အကုန်တွေကသုံးသပ်ထားပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမပဲ FAQ RC ကတန်ကို18,300ပေါင်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်လိုက်ရင်တော့တတန်ကို3,400ဈေးမြင့်တက်လာပါတယ်။မပဲ SQRC ကတော့တတန်ကို23,800ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်လိုက်ရင်တတန်ကို13,300ကျပ်ဈေးမြင့်တက်လာပါတယ်။မပဲရောကတော့တပိတ်တာကို3,115ကျပ်ကနေ3,160ပေါက်ဈေးရှိနေပြီးတပိတ်တာကို185ကျပ်ဈေးမြင့်တက်လာပါတယ်။
ပဲချင်းကုန်ကြီးကလည်းပြည်တွင်းလက်ကျန်မရှိသလောက်ယောနေသွားပြီးဈေးကလည်းအမြင့်ဆုံးသေးရောက်ရှိနေရလို့ပဲကုန်တဲ့တွေကဆိုပါတယ်။အိန္ဒိယနိုင်ငံမှာပဲချင်းကုန်ကြီးအထွက်နှုံယောနေမယ်လို့ပြီးခဲ့တဲ့နှစ်ကလေးကထုတ်ပြန်ထားပါတယ်။ပြည်တွင်းပဲချင်းကုန်ကြီးတွေကဈေးကွက်ထဲမဝင်ခင်ကလေးကမရှိတော့တာဖြစ်တယ်လို့သိရပါတယ်။ပဲချင်းကုန်ကြီးကပြီးခဲ့တဲ့နှစ်တည်းနဲ့ရှင်ရင်ဒီနှစ်ကအထွက်နှုံယောနေပြီးတန်ချိန်3သိန်းခန့်သာရှိတယ်လို့သိရပါတယ်။အိန္ဒိယဝယ်လိုအားများနေတဲ့ပဲချင်းကုန်ကြီးကထပ်ပြီးဈေးတက်နိုင်အောင်မယ်လို့ကုန်တဲ့တချို့ကသုံးသပ်ထားပါတယ်။ရန်ကုန်ပြည်နောင်ဈေးကွက်မှာပဲစင်းကုန်ဒီ RC ကတဒံကို23သိန်းရှိပြီးပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တဒံကို33,000ခန့်ဈေးမြင့်တက်လာပါတယ်
။ဝါဈေးကတော့ဇက်တိုက်ဈေးမြင့်တက်လာပါတယ်။ကွမ်းဈေးတွေမြင့်တက်လို့ဝါဈေးတွေမြင့်တက်လာတယ်လို့သိရပါတယ်။တရုတ်နိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပြီးတော့ဖေဖော်ဝါရီလဆန်းပိုင်းကလေးကစမြင့်တက်လာတာဖြစ်ပါတယ်။ဇန်နဝါရီလကနေဧပြီလထိဝါထွက်ရှိချိန်ဖြစ်လို့ဈေးကတော့အနည်းငယ်ပြန့်အေးနိုင်မယ်လို့ဝါကုန်သည်တွေကတော့ဆိုပါတယ်။ဝါတီနန်ဟာပြည်တွင်းမှာတော့အရေးကြီးကုန်စည်ဖြစ်သတ်မှတ်ထားပါတယ်။အောင်လန်ဈေးကွက်မှာဝါကတပိတ်သားကို3100ကနေ3200ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်လိုက်ရင်တပိတ်သားကို200ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်ကာလတူအခြေအနေနဲ့နှိုင်းရှင်လိုက်ရင်တော့ဈေးကထောက်ဝက်နီးပါးမြင့်တက်လာပါတယ်။အခုပြောသွားတဲ့ကောက်ပဲတီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပါအောင်မယ်မြန်မာနိုင်ငံဟာကမ္ဘာမှာသဘာဝပတ်ဝန်းကျင်နဲ့ဇီဝခေယစနစ်အဆိုးဆုံးပြည်ရင်းလာနေတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ခံထားရပြီးဆိုးဝါးပြင်းထန်တဲ့သဘာဝဘေးတွေနဲ့ပါရင်ဆိုင်နေရပါတယ်ထိမ့်သိမ်းဆောင်ရှောက်ဖို့အရေးတကြီးလိုအပ်နေတဲ့မြန်မာသဘာဝပတ်ဝန်းကျင်နဲ့ခေယစနစ်တွေဟာလည်းဆရာနာရှင်အုပ်ချုပ်ရေးအောက်မှာလစ်လုရှုခံထားရပါတယ်ဒီတစ်ပတ်ဥရုယာတီနဲ့အနာဂတ်အစီအစဉ်မှာနားလည်အောင်တင်ပြထားပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့
2021ခုနှစ်အရတအစိုးရလက်ထက်မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆောင်ရွက်ချက်တွေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေတုန်းကလည်းတဘာဝပတ်ဝန်းကျင်နဲ့စီးပွားကေယစနစ်ထိန်းသိမ်းရေးအပေါ်အာရုံစိုက်မှုအနေအချင်းလောက်သာရှိခဲ့ပါတယ်ဒါပေမဲ့လည်းအထက်အလျောက်တော့တိုးတက်မှုရှိခဲ့သလိုလူငယ်တွေလည်းအသင်အဖွဲ့တွေနဲ့လွတ်လပ်စွာလှုပ်ရှားခွင့်ရခဲ့ကြပြီးမြစ်ဆုံရေကာရာစီမံကိန်းကိုတော့ပြည်သူအားနဲ့ရပ်ပင်နိုင်ခဲ့ကြတာပါဒါပေမဲ့လည်း2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်မှာတော့နှုတ်နယ်တဲ့ဒီမိုကရေစီရေးလိုပဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေလည်းရပ်တန့်ကုန်ပါတယ်တဘာဝပတ်ဝန်းကျင်ရေလှူရှားနေကြတဲ့ပြည်တွင်းကအဖွဲ့တွေထဲမှာ2019ခုနှစ်ကတည်းကစတင်လှူရှားလာတဲ့ဇီဝကေဟဒီဇိုင်းပညာရေးအဖွဲ့ကတော့တဘာဝနဲ့တဟဇာရကြအောင်နေထိုင်တဲ့နည်းတွေအပြင်ကဘာမြေကြီးကိုလည်းအကျိုးပြုသလိုတဘာဝပတ်ဝန်းကျင်ကိုပါတဘာတွေထိန်းသိမ်းပေးတဲ့နည်းလမ်းတွေအသက်မွေးဝမ်းကြောင်းပြုတဲ့နည်းလမ်းတွေနဲ့ဒေသဆောင်ကလူငယ်လူရွယ်တွေကိုအသိပညာတွေလက်စစ်ကမ်းဖြန့်ဝေပေးခဲ့တဲ့အဖွဲ့ဖြစ်ပါတယ်ဒါပေမဲ့လည်းလက်ရှိမှာတော့အဖွဲ့လုပ်ငန်းတွေအားလုံးရပ်ထားရတယ်လို့အဖွဲ့ဘူရယ်တီထောင်သူတို့ဖြစ်တဲ့မယတနာက VOA ကိုပြောပါတယ်
။ဒီကာလကတော့တော်တော်လေးခက်ခဲပါတယ်ပေါ့နော်ကျွန်တော်တို့ရေကလူငယ်တွေလည်းဖြစ်တဲ့အစုအဖွဲ့တွေလည်းဖြစ်ကြတဲ့အခါကျတော့ဒီအာဏာသိမ်းပြီးကာလတွေမှာတော့ဟိုလူငယ်တွေကိုပြစ်မှတ်ထားပြီးတော့ဖမ်းဆီးရာတွေရှိလာတဲ့အခါကျတော့ကျွန်တော်တို့တွေကလုပ်ဖို့အရန်ခက်ခဲလူစုပြီးတော့လုပ်ဖို့အရန်ခက်ခဲပါတယ်။နောက်တစ်ခုကအတင်းဖွဲ့အနေနဲ့လုပ်မယ်ဆိုရင်လည်းဒီအတင်းဖွဲ့ဥပဒေအရလည်းပြတ်ထန်လိုက်တဲ့အခါကျတော့ဟို နပ်ပုံမတင်ထားရင်ကျွန်တော်တို့အတွက်တရားမဝင်တဲ့အမျိုးကြီးဖြစ်တာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကဘာမှမလုပ်နိုင်တဲ့အနေအထားမျိုးတော့ရှိပါတယ်လို့ဒါကြောင့်မို့ကျွန်တော်တို့အစုဖွဲ့နဲ့မလုပ်နိုင်တဲ့အခါမှာတဦးတယောက်ချင်းစီပြောင်းလဲနေတဲ့အရွေးကိုပဲအခုတော့တွားကြပါတယ်ပေါ့နောက်ခုနကလိုမျိုးလူစုဝေးနဲ့ပညာပေးတဲ့လုပ်ငန်းမျိုးတွေအဲ့ဒါမျိုးတော့မလုပ်ဖြစ်တော့ပါဘူးပေါ့လက်ရှိကြမ်းမတ်လိုက်တဲ့ဒီဥပဒေအကြောင်းမလို့ပေါ့နော်ဆိုတော့နောက်ပြီးတော့ဒီအဖန်စီအကြောင်းမို့ကျွန်တော်တို့ကဒီကင်းလုံးချုံဖို့အဓိကထားပြီးတော့မှပဲတော်နိုင်ကြပါလေလို့
ဘာနာငွေအခက်ခဲအသင်းဖွဲ့ဥပဒေစေအုပ်ချုပ်ရေးစတဲ့အကြောင်းအရာပေါင်းစုံကြောင်းမြမတဘာဝပဝန်ကျင်ထိန်းသိမ်းရေးလုပ်ငန်းတွေနှုတ်တန်းရောက်ကုန်တာပါတဘာဝတယံဇာတာပေါ်ကျွယ်ဝတဲ့မြန်မာနိုင်ငံတော်စစ်တပ်ကဆယ်စုနှစ်တွေနဲ့ချီမစင်မချင်းထုတ်ယူတုံ့ဆွေနေတယ်လို့အကျင့်ပြတ်ချစားမှုတွေကြောင့်လဲနိုင်ငံရဲ့စီးပွားရေးစနစ်တွေအကြီးအကျယ်ဆုံးရှုံးပျက်စီးလာနေတယ်လို့သုတေသီတွေကထောက်ပြကြပါတယ်စစ်တပ်ရဲ့အဖမ်းစီတွေကြောင့်လူမှုအတိုင်းဝိုင်းရဲ့အကူအညီနဲ့တနိုင်တပိုင်းလောက်ကင်နေကြတဲ့လူငယ်လူရွယ်တွေကတော့ပြည်တွင်းမှာအထိုက်အလျောက်ရှိနေပါသေးတယ်။တစ်ချိန်တည်းမှာလည်းပြည်ပရောက်မြန်မာလူငယ်တချို့ကလည်းကိုယ်ပိုင်အားထုတ်မှုတွေနဲ့ကုလသမဂ္ဂလူငယ်အဖွဲ့အစည်းတွေအထိပါပါဝင်လှူရှားနေကြသူတွေလည်းရှိပါသေးတယ်။အဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့တဘာဝပဝန်းကျင်အရေးတက်ကြွလှူရှားသူကိုဟိန်းထက်ဦးလည်းသူပါဝင်ဖြစ်ပါတယ်။
အခက်အခဲတွေအများကြီးရှိတယ်ပေါ့အဲ့လိုကြားရရမှာပဲပြည်ပရောက်နေတဲ့လူငယ်မျိုးဒါမှမဟုတ်လို့ရှိရင် internet meet နေတဲ့နေရာကလူငယ်မျိုးတို့တွေကအခုနေရာမှာတခြားလူငယ်တွေအတွက်ပါကိုစားပြုပြီးတော့ခုနိုင်ငံမှာကြုံတွေ့နေတဲ့ပြဿနာတွေကို international အဖွဲ့အစည်းတွေကလည်းသိအောင်စူးစမ်းပေးနေရပြ ကျွန်တော်အနေနဲ့ကတော့ဒီနှစ်နှစ်သုံးနှစ်အတွင်းမှာ plastic treaty နဲ့ပတ်သက်ပြီးတော့ဆက်လုပ်ဖို့ရှိတယ်ပြီးတော့ United Nations ရဲ့ Economic and Social Committee မှာလူငယ်တွေရဲ့အတန်မြန်မာနိုင်ငံကနေပြီးတော့သူတို့အတန်တွေကိုဖော်ပြခွင့်မရတဲ့လူငယ်တွေအများကြီးရှိနေရဆိုတာမျိုးအရှိတောင်အရှာမှာလည်းဒီလိုပြဿနာရှိနေရဆိုတာမျိုးကို highlight လုပ်သွားဖို့အတွက်ကျွန်တော်စူးစမ်းနေပါတယ်ဗ
ျ Britain နိုင်ငံ Oxford တက္ကသိုလ်ရဲ့အတူတေတီဖြစ်တဲ့တဘာဝပဝန်ကျင်ရဲ့ကျွမ်းကျင်သူဦးဝင်းမျိုးသူကလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာတဘာဝပဝန်ကျင်ထိန်းသိမ်းစောင့်ရှောက်ရေးအခြေအနေနဲ့ပတ်သက်လို့ VOA ကိုအခုလိုထောက်ပြခဲ့တာ
ပါဟိုတစ်ချိန်တော့မှသူတို့မှအားနည်းချက်တွေအများကြီးရှိခဲ့တာဆိုတော့လက်ရှိနေနေကတော့အဲဆိုနိုင်ပွဲရမရှိပါဗျာပေါင်းရင်ဒီနေ့ကဏ္ဍမှာအထူးသဖြင့်အားနည်းမှာပေါ့နော်အောက်ခြေကွင်းထဲမှာဖြစ်နေတဲ့ဟာတွေဥလေတိုင်းဥလေစုံဥလေတိုင်းလုံနိုင်လို့ဆိုတာတော်တော်လေးခင်းနေတယ်ပေါ့နော်နောက်တစ်ခုကလူတွေရဲ့စားဝတ်နေရေးရလည်းလက်ရှိနေတာမှာပို့ပြီးတော့ကြက်လာတယ်ပြောဒီတဘာဝတန်ဆာတာကိုလည်းရင်းနှီးမြှုပ်နှံအောင်ပုံမှန်ပဲမိကိုအားထားရတယ်ဒီတိုင်းပဲဟိုနိုင်ငံကိုနော်ထိန်းချောင်းနေတဲ့လူနေတဲ့အဖွဲ့အစည်းတွေနည်းနည်းလေဒီအနာကိုယူထားတဲ့လူတွေနည်းနည်းရလည်းဒီဘဝတန်ဆာတာကိုပဲသူကထုတ်ယူသုံးဆွဲပြီးတော့ဒီဝင်ငွေရပောက်ရလမ်းနေတယ်နော်သူကအတုံးပြရတာဖြစ်တဲ့အတွက်ဘဝထင်းနေရင်ဆိုတာနောက်ွယ်ကိုကြံခဲ့တာပဲလေ
အထူးသဖြင့်ကချင်နယ်ရှမ်းပြည်နယ်တွေမှာရွှေတူးဖော်ရည်လုပ်ငန်းတွေအကြီးအကျယ်လုပ်ကိုင်လာကြသလိုပဲစစ်တပ်ကမိုင်းနှွယ်လုပ်ငန်းအတွက်လိုင်စင်တွေပို့ပြီးတော့ချပေးနေတဲ့အတွက်လည်းတဘာဝပဝန်းကျင်နဲ့လူမှုဘဝတွေကိုဆိုးဝါးစွာထိခိုက်လာတယ်လို့ East Asia Forum ကဖေဖော်ဝါရီလ13ရက်နေ့ကဖော်ပြပါတယ်။တရားမဝင်မိုင်းနှွယ်လုပ်ငန်းတွေလည်းအများအပြားရှိနေတဲ့အတွက်တစ်တော်ပြုံသီးတာ၊ကဘာတွေပြိုတာ၊ရေကြီးရေရှမ်းမှုနဲ့ပို့ပြီးတော့ကျုံတွေ့နေရတဲ့အပြင်မိုင်းတွင်းကဆွန့်ပစ်ရေဆိုးတွေကြောင့်လည်းရှင်နေတဲ့တဘာတွေအဆိပ်တင်နေရပါတယ်။ကချင်ပြည်နယ်မှာတော့နေဆက်ကနယ်တရုတ်ဘက်ကိုနှစ်နဲ့ချီတင်ပေါ်နေတဲ့မြေရှားတပ်သူသူဖော်ရဲလုံကဟာလဲစစ်ကောင်စီလက်အောက်အထိန်ကိုမဲ့လောက်အောင်အရှိန်ကောင်းလာတယ်လို့ Global Witness တို့လိုသဘောပေါက်တရားစသအရေးစောင့်ကြည့်နေတဲ့အဖွဲ့တွေကထောက်ပြပါတယ်။အကဲခတ်တချို့ကတော့မြန်မာဒီမိုကရေစီစနစ်လိုပဲသဘောပေါက်ပဝန်ကျင်ရဲ့လှုပ်ရှားမှုတွေလဲစစ်အာဏာရှင်အောက်မှာမိမ့်မိန်ပြောက်ွယ်သွားပြီလို့ပြောဆိုနေကြတာဖြစ်ပါတယ်။ကျွန်မနောင်လောပါ
မနက်လောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ
်ဂျာမနီနိုင်ငံမြူနစ်လုံခြုံရေးညီလာခံကိုတက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတရုတ်နိုင်ငံသားဝင်ကြီးဝမ်ယင်နဲ့တွေ့ဆုံပြီးအမေရိကန်ဝန်ဟင်းကိုတရုတ်ကထောက်လှမ်းရေးမိုးပြံပူပေါင်းနဲ့လွှတ်တင်တာပဲမလုပ်ဖို့အတွက်ထပ်မံသတိပေးပြောကြားခဲ့ပါတယ်တူရကီမှာငရင်ကြီးလှုပ်ခဲ့ပြီးတဲ့နောက်ဆက်ညက်ကြားတိုက်ခန်းအဆောက်အဦကြားကအသက်ရှင်တဲ့တာမီတောင်ဖတ်၃ယောက်ကိုကယ်တင်နိုင်ခဲ့ပါတယ
်။တရင်ချင်းချုပ်တွေကိုဒေါ်ခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့အံလွင့်စီကတင်တွေကိုတာဝန်ယူခဲ့သူတဲမှာအစီအစဉ်ထုတ်လို့ရင်ကကိုညာဝင်းအောင်ဖြစ်ပြီးအတံပိုင်းအချင်းတွေကတော့ဇူဘဲအတိုင်းနဲ့ရောဘတ်မက်ကလင်းတို့ဖြစ်ပါတယ်။ VO ကြည့်ရှုနာတော်တာဆင်နေတဲ့ကျေးဇူးတူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.